Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်ပါရှင်2019ခုနှစ်အောက်တိုဘာလ3ရက်ကြာသပတေးနေ့မနက်ခင် VOA စီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ24/50/51အပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းထုတ်လွှင့်ချိန်နဲ့တပြေးညီနားဆင်နိုင်ပါလိမ့်ရှင်။ကျမခွန်ညိုပါခုမနက်ခင်စီစဉ်တွေတာဝန်ယူပါမယ်ရှင်
။မင်္ဂလာပါရှင်ကျမခင်မျိုးသက်ပါ။ဒီမနက်ခင်သတင်းတွေကိုကိုရဲမင်းထွန်းနဲ့အတူကြည့်ညာပေးပါပါ။သမရထရန်အစိုးရအဖွဲ့အနေနဲ့အောက်လွှတ်တော်ရဲ့စုံစမ်းစစ်ဆေးမှုကိုဝင်ရောက်ပြီးတော့မနှောက်ယှက်ဖို့အတွက်အောက်လွှတ်တော်ကတတိပေးလိုက်ပါတယ်။ယူကရိန်းကနေပြီးတော့ရုရှားထောက်ပံ့ပေးတဲ့ခွဲထွေသမားတွေရင်တိုက်ခိုက်ရေးမှာအထောက်ကူပေးဖို့အတွက်စစ်လက်နက်ပစ္စည်းတွေကိုရောင်းချခွင့်အမေရိကန်လွှတ်တော်ကအင်္ဂါနေ့မှာကနူးအတည်ပြုချက်ချပေးလိုက်ပါတယ်။ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါမခွန်ဘူး
။ကောင်းပါပြီရှင်အခုမနက်ခင်းနားဆင်ရမယ့်သတင်းတော်တွေကတော့ဘင်္ဂလားဒေ့ရှ်ကဒုက္ခသည်တွေကို NBC ကတ်ထုတ်ပေးစီစစ်ပေးပြီးရင် NIC ကတ်တွေထုတ်ပေးဖို့မြန်မာအာဏာပိုင်တွေကသဘောတူလိုက်တဲ့အကြောင
်း Myanmar ready to take those dislocated people from Myanmar and in Rohingya
ပြည်ဘင်္ဂလားဒေ့ရှ်တန်တာကိုဘင်္ဂလားဒေ့ရှ်နိုင်ငံခြားရေးဝန်ကြီးကပြောကြားချက်နဲ့အတူထုတ်လွှင့်ပေးပါပါ2020ရွေးကောက်ပွဲနီးလာတဲ့အချိန်မြန်မာနိုင်ငံရဲ့လူခွင့်ရေးချိုးဖောက်မှုတွေကိုနိုင်ငံတကာကအလေးထားဆောင်ရွက်ကြဖို့ AI အဖွဲ့ရဲ့တောင်းဆိုမှုကစ်ဂစ်စတန်နိုင်ငံကလူခွင့်ရေးရှေ့နေ UNHCR ရဲ့2019ခုနှစ်နတ်ဆန်းဒုက္ခသည်ဆိုင်ရာစုချီးမြှင့်ခံရတာနဲ့အတူအာရှမှာဆင်ရည်အတွက်ဒုတိယအများဆုံးရှိတဲ့မြန်မာနိုင်ငံတွင်းကဆင်မျိုးတုံးမဲ့အခြေအနေသတင်းလာတွေနှာစင်နိုင်ပါတယ်အခုရင်ဆုံးတော့ထိတ်တန်းရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့ကိုရဲမင်းထွန်းတို့ပြောပြပါမယ်ရှင
်သမ္မတဒေါ်နယ်ထရန့်ရဲ့ယူကရိန်းနဲ့သဘောတူညီချက်ယူထားတာတွေနဲ့ပတ်သက်တဲ့ဆေးရစကန်တွေကိုရဖို့ဆင့်ခေါ်နိုင်မယ်လို့မျှော်လင့်နေတယ်။အောက်လွှတ်တော်ကိုထိန်းချုပ်ထားတဲ့တိုက်ခန်ဒီမိုကရက်ပါတီခေါင်းဆောင်တွေကသမ္မတအင်ဂျူရိုကိုဗိုလ်တဖူးနေမှာတတိပေးလိုက်ပါတယ်။သမ္မတကိုတရားစွဲဆိုနိုင်ဖို့အတွက်ကြိုးစားနေတဲ့လွှတ်တော်ရေးကော်မတီရဲ့ပန်ကြားချက်တွေကိုပူးပေါင်းဆောင်ရွက်ဖို့ရှိမရှိဗိုလ်တဖူးနေသတင်းစာရှင်းလင်းပွဲမှာသတင်းတောက်တွေရဲ့မေးမြန်းချက်ကိုသမ္မတကသူဟာအမြဲတမ်းပူးပေါင်းဆောင်ရွက်ကြောင်းပြောပါတယ်။ဒီမိုကရက်ရဲ့စုံစမ်းစစ်ဆေးမှုဟာနောက်ပြောင်းလိမ်လည်တဲ့လှည့်ကွက်တစ်ခုဖြစ်ပေမဲ့ကော်မတီဥက္ကဋ္ဌနဲ့လက်တွဲပြီးဆောင်ရွက်မှာဖြစ်ကြောင်းသမ္မတထရမ့်ကပြောပါတယ်။ဒါအပြင်နိုင်ငံတော်လုံခြုံရေးကောင်စီ NSC အတွက်တာဝန်ပေးထားတဲ့ American ထောင်လိုင်းအဖွဲ့ဝင်တယောက်ရဲ့အတွင်းသတင်းပေးတိုင်တန်းမှုနဲ့ပတ်သက်ပြီးယူကရိန်းသမ္မတနဲ့ဇူလိုင်25ရက်နေ့တယ်လီဖုန်းဆက်သွယ်ပြောကြားမှုအတွက်အောက်လွှတ်တော်စုံစမ်းရေးကော်မတီဥက္ကဋ္ဌ Adam Schiff ရဲ့လှုပ်ဆောင်ချက်ဟာနိုင်ငံတော်သစ္စာဖောက်မှုကိုကျူးလွန်ရာရောက်နေကြောင်းလည်းသမ္မတကဆွဆွဲခဲ့ပါတယ်။ရှစ်ကလည်းသမ္မတထရမ့်ကိုတရားစွဲနိုင်ဖို့အတွက်တရားရေးဆိုင်ရာတက်တည်ပြနိုင်အောင်စုံစမ်းစစ်ဆေးမှုတွေအတွက်ထရမ့်အစိုးရအဖွဲ့ကလည်းနှောက်ယှက်ဖို့အတွက်ဗေကြိုးစားမှုမျိုးကိုမဆိုတတိပေးလိုက်ကြောင်းပြောပါတယ်။
အမေရိကန်နိုင်ငံထောက်လိုင်းရေးနဲ့လုံခြုံရေးဆိုင်ရာတာဝန်ရှိသူတွေအနေနဲ့အမေရိကန်ရွေးကောက်ပွဲတွေမှာရုရှားကထပ်မံဝင်ရောက်ဆွတ်ဖက်မှာကိုမျှော်လင့်ထားနေချိန်မှာပဲဒီချိန်မှာတော့ဆွတ်ဖက်မှုတွေကိုကာကွယ်ဖို့အသေးချာပြင်ဆင်ထားတယ်လို့ဆိုပါတယ်။မော်စကိုမြို့မှာဗိုလ်တုံးတွေကစီးပွားရေးဖိုရမ်တစ်ခုကျင်းပနေစမှာရုရှားသမ္မတပူတင်ကအမေရိကန်ပြည်တွင်းနိုင်ငံရေးအခြေအနေကရုရှားအမေရိကန်ဆက်ဆံရေးကိုယိုယွင်းပျက်စီးစေကြောင်းပြောကြားရင်းသူအနေနဲ့ချိုးဝှက်ချက်တရပြောပြခြင်းကြောင့်အမေရိကန်သမ္မတရွေးကောက်ပွဲကိုတေချာပေါက်ဆက်ဖက်သွားမှာဖြစ်ကြောင်းအပြောင်းအပြက်ပြောကြားခဲ့ပါတယ်။ရုရှားသမ္မတပူတင်ရဲ့ပြောကြားချက်နဲ့ပတ်သက်ပြီးအမေရိကန်တို့အနေနဲ့ဝင်ရောက်ဆွတ်ဖက်မှုကိုတုံ့ပြန်ကာကွယ်သွားဖို့လက်နက်ကိရိယာအစုံလင်ရှိကြောင်းအမေရိကန်စိုက်ဘာနဲ့အခြေခံစောက်အုံလုံခြုံရေးအေဂျင်စီကဒုတိယလက်တော်ညွှန်ကြားရေးမှူး Janet Manfra ကပြောပါတယ်။အမေရိကန်တို့အနေနဲ့ဒီတစ်ခေါက်ရွေးကောက်ပွဲမဲပြီးတဲ့အခါလုံခြုံမှုရှိတယ်လို့ခံစားရမှာဖြစ်ကြောင်းပြည်နယ်50စလုံးမှာစောင့်ကြည့်ရေးစနစ်တွေတပ်ဆင်ထားမှာဖြစ်ကြောင်းပြည်ထောင်စုအစီအပြည်နယ်အစ်စ်နဲ့ဒေသဆိုင်ရာအစဉ်ရွေးကောက်ပွဲဆိုင်ရာတာဝန်ရှိသူတွေအကြားအပြန်အလှန်ဆက်သွယ်မှုဆင်နွှဲကောင်းမွန်မှုရှိနေကြောင်းလည်းပြောပါရယ်။ဒါပေမဲ့ဒီချိန်လဲလက်ကွက်အစ်စ်တွေနဲ့ရုရှားနိုင်ငံဝင်ရောက်ဆက်ဖက်မှာကိုတော့စိုးရိမ်နေကြဆဲပါ။ရွေးကောက်ပွဲမှာလုံခြုံမှုရှိရာဝန်ကြီးဌာနရဲ့အမြင့်ဆုံးတာဝန်ဖြစ်တယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီးဌာနကကြေညာချက်ထုတ်ပြန်ထားခဲ့ပါရယ်။
ယူကရိန်းနိုင်ငံကရုရှားအထောက်ပံ့ပေးထားတဲ့ခွဲထွေရေးသမားတွေကိုရန်ဆိုင်တိုက်ခိုက်မှာအထောက်ကူပေးနိုင်ဖို့အတွက်ပခုံးထမ်းပြရတဲ့ Javelin တိုက်ကားပစ်ဒုံးကျည်တွေကန်ဒေါ်လာ39သန်းပူယူကရိန်းကိုရောင်းချခွင့်အတွက်က တန်ဆက်တော်နဲ့နိုင်ငံခြားရေးအရာရှိတွေကအင်ကာနေမှာကနအူးအတီးပြုချက်ချထားပေးလိုက်ပါတယ်။ဒီနှစ်ဆန်းမှာယူကရိန်းအစိုးရကနောက်ထပ် Javelin ဒုံးကျည်တွေရောင်းချဖို့အတွက်ပန်ကြားခဲ့တဲ့နောက် American ကဒုံးကျည်150နဲ့လောင်းချနှစ်ခုကိုထပ်ပြီးရောင်းချခဲ့တယ်လို့ Bloomberg သတင်းဌာနကပထမဆုံးဖော်ပြခဲ့တာပါ။ယူကရိန်းဟာ American စီးကဒေါ်လာ48သန်းတန် Javelin ဒုံးကျည်200နဲ့လောင်းချ38ခုကိုပထမဆုံးအနေနဲ့2018 April မှာရရှိခဲ့တာဖြစ်ပြီးအဲ့ဒါဟာယူကရိန်းသမ္မတပေထရိုပိုရိုရှန်ကိုရဲ့လက်ထက်မှာဖြစ်ပါတယ်။နောက်ထပ်စစ်ဖက်နဲ့မသက်ဆိုင်တဲ့ဒေါ်လာ39သန်းတန်အထောက်အကူပစ္စည်းတွေကိုတော့စက်တဘာနှောင်းမှယူကရိန်းတက်ချထားပေးတဲ့ဒေါ်လာတန်390သန်းတန်အထောက်အကူတွေနောက်မှရောင်းချပေးရမှာဖြစ်ပေမဲ့သမ္မတဒေါ်နယ်ထရမ့်ကဆိုင်းငံ့ထားခဲ့တာဖြစ်ပြီးဒါဟာသမ္မတထရမ့်ကသူ့ရဲ့နိုင်ငံရေးပြိုင်ဘက်ပေါ်မှာစုံစမ်းမှုတွေလုပ်ပေးဖို့ယူကရိန်းသမ္မတတဲ့ဗလိုဒမီယာဇယ်လန်စကီကိုဖိအားပေးတဲ့အနေနဲ့ဆိုင်းငံ့ထားတာလို့အရာရှိတွေကဘလူးဘတ်ကိုပြောကြားဖော်ပြထားတာပါ။သမ္မတထရမ့်ကိုတရားစွပ်စွဲနိုင်ရန်စုံစမ်းမှုတွေလုပ်လာစေတဲ့ယူကရိန်းသမ္မတဇယ်လန်စကီနဲ့သမ္မတထရမ့်တို့ကြားတယ်လီဖုန်းဆက်သွယ်ပြောကြားရမှာသူလည်းရှိနေပါတယ်လို့နိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပီယိုကဗိုလ်တပူးနေမှာပဲပြောကြားခဲ့ပါတယ်။
ဥရောပလေယာဉ်တည်ဆောက်ရေးကုမ္ပဏီ Airbus ကိုဥရောပသမဂ္ဂ EU ကတရားမဝင်ထောက်ပံ့ကြေးတွေပေးခဲ့တဲ့ကိစ္စနဲ့ပတ်သက်ပြီးအမေရိကန်နိုင်ငံကကမ္ဘာ့ကုန်သွယ်ရေးအဖွဲ့ကိုတိုင်ကြားထားတဲ့ကိစ္စမှာအမေရိကန်နိုင်ငံဘက်ကအနိုင်ရရှိခဲ့ပါတယ်။အဲ့ဒီလိုအနိုင်ရရှိခဲ့တဲ့အတွက်စံချိန်တင်ရောကြေးငွေအမေရိကန်ဒေါ်လာ 9.5 ဘီလီယံကိုရရှိမှာဖြစ်ပါတယ်။တစ်ချိန်တည်းမှာပဲ EU ကိုပြစ်ဒဏ်ခတ်တဲ့အနေနဲ့အမေရိကန်ပြည်ထောင်စုဟာဥရောပသမဂ္ဂကသွင်းကုန်တွေအမျိုးမျိုးအပေါ်အော်တိုဘာ18ရက်နေ့ကစပြီးသွင်းကုန်ကောင်တွေစီးကျက်သွားမှာဖြစ်ပါတယ်။ဥရောပဟာနှစ်ပေါင်းတော်တော်များများ Airbus ကုမ္ပဏီကိုထောက်ပံ့ခြင်းအမြောက်များကူညီပေးရနေခဲ့ရမှာ American လေကြောင်းကုမ္ပဏီတွေနဲ့အလုပ်သမားတွေပေါ်များစွာထိခိုက်ခဲ့ကြောင်းတိုင်ကြားတရားစွဲဆိုပြီး15နှစ်အကြာမှာ American တို့အနေနဲ့ဥရောပပေါ်တံပြန်သွင်းကုန်ကုန်တွေစီးကျက်ခွင့်ရှိတယ်ဆိုတာကိုကမ္ဘာ့ကုန်သွယ်ရေးအဖွဲ့ WTO ကအတည်ပြုပေးခဲ့ကြောင်း American ကုန်သွယ်ရေးဝန်ကြီး Robert Lighthizer ကပြောပါတယ် American နိုင်ငံကိုရောက်ရှိနေတဲ့ Finland သမ္မတနဲ့အတူပူးတွဲသတင်းစာရှင်းလင်းပွဲမှာတော့ American သမ္မတ Donald Trump က WTO ရဲ့ဆုံးဖြတ်ချက်ဟာ American နိုင်ငံအတွက်နိုင်ပွဲကြီးတစ်ခုဖြစ်ပြောကြားခဲ့ပါတယ် WTO ရဲ့ဆုံးဖြတ်ချက်ဟာအပြည့်အစုံဆုံးဖြတ်ချက်ဖြစ်ပြီးအယူခံတင်ခွင့်မရှိပါဘူး။ဒါပေမဲ့ EU ကထုတ်ပြန်တဲ့ကြေညာချက်မှာပေါ့ WTO ကခွင့်ပြုပေးထားတဲ့တံပြန်ဆောင်ရွက်မှုတွေကို American နိုင်ငံကလုပ်လာမယ်ဆိုရင် EU နဲ့တခြားရွေးစရာမရှိဘဲအလားတူတံပြန်ဆောင်ရွက်ရန်သာရှိကြောင်းပြောကြားခဲ့ပါတယ်။ American နိုင်ငံကဥရောပလို့လေရင်တွေပေါ်သွင်းကုန်ခွန်ဆရာကန်တို့ကောက်ခံဖို့ရှိပြီး Scotch နဲ့ Irish Whiskey တွေပါဝင်ဥရောပထွက်ကုန်ပစ္စည်းတော်တော်များများကိုပေါ်မှာလဲသွင်းကုန်ခွန် 25% ရာခိုင်နှုန်းကောက်ခံဖို့ရှိပါတယ်ခင်ဗျာ။
American တိုင်းမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12.13 လိုင်းဒိုမီတာ40 kHz 9.13 လိုင်းဒိုမီတာ51 kHz 5809နဲ့လိုင်းလမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီလိုအမေရိကန်တန်ကမနေ့ကသတင်းတွေကိုဆက်လက်ကြေညာနေပါတယ်။နိုင်ငံတကာနဲ့ကပ်ညီတဲ့မြန်မာစာ Unicode နဲ့ကိုကွန်ပျူတာနဲ့လက်ကင်ဖုန်းတွေမှာတပြိုင်နက်တည်းပြောင်းလဲတုံးဆွဲဖို့အောက်တိုဘာ10ရက်နေ့ဗိုလ်တပ်ဖူးနေကိုမြန်မာအစိုးရကတတ်မှတ်ထားပါတယ်။အစိုးရဝန်ကြီးဌာနတွေနဲ့စီးပွားရေးလုပ်ငန်းတွေပြည်သူ့ရဲ့ချင်းချင်းကြားဆက်သွယ်ရေးစနစ်တူညီဖို့အစိုးရတရက်လုံးပေါ်ပြီးတိုးတက်ကောင်းမွန်လာဖို့မြန်မာ Unicode စနစ်ပြောင်းသုံးဖို့အတွက် e-government ဥဆောင်ကော်မတီနိုင်ငံကနိုင်ငံတော်တိုင်းနိုင်ငံပုဂ္ဂိုလ်တော်ဆန်းစုကြည်ကလည်းတိုက်တွန်းပါလေ။ကွန်ပျူတာနဲ့လက်ကင်ဖုန်းတွေကမြန်မာစာစနစ်ကိုအစိုးရကိုယ်တိုင်တွန်းအပ်ပေးချက်ချင်းပြောင်းလဲယူရတဲ့ပတ်သက်ပြီးမကြိုက်ကြသူတွေရှိတယ်လို့ကြိုက်တဲ့သူတွေလည်းရှိပါတယ်။အခုလိုရုပ်တဲ့အတင်းပြောင်းခိုင်းတာနဲ့အချိန်ယူပြီးလုပ်တင်တယ်လို့အများစုကပြောပါလေ။အောက်တိုဘာ10ရက်နေ့မှာသတင်းဌာနတွေနဲ့အစိုးရဌာနတွေနည်းလို့ Unicode စနစ်ကိုပြောင်းသုံးရမယ်လို့ပြန်ကြားရေးဌာနကတိုက်တွန်းထားပါလေ။ဒီစနစ်မှာတိုင်းရင်းသားဘာသာစကားတွေအဆင်ပြေပြေသုံးနိုင်မယ်လို့လည်းဖန်တီးသူတွေကပြောပါလေ။
အိန္ဒိယပါကစ္စတန်နိုင်ငံအကြားတင်းမာမှုမြင့်မားလာတဲ့အတွက်နျူကလ িয়ার လက်နက်သုံးတိုက်ပွဲတွေလာဖြစ်လာမယ်ဆိုရင်လူသားပေါင်း100ကျော်ရုတ်တရက်သေဆုံးပြီးတကမ္ဘာလုံးဆယ်စုနှစ်တခုကြာအငတ်ပေးကြရောက်နိုင်ပွဲရှိတယ်ဆိုရဲသုတေနစာတမ်းတရက်ကိုပညာရှင်တွေကဗုဒ္ဓဟူးနေ့မှာထုတ်ပြန်လိုက်ပါတယ်။မွတ်စလင်အများစုနေထိုင်ရာကက်ရှမီးယားဒေသကြီးနဲ့ပတ်သက်လို့တောင်အရှနာနိုင်ငံအကြားတင်းမာမှုဖြစ်ပွားပြီးနျူကလ িয়ার လက်နက်တွေအပြိုင်ဆိုင်တက်ဆင်နေကြတဲ့အချိန်မှာဒီသုတေနစာတမ်းထွက်ပေါ်လာတာဖြစ်ပါတယ်။လက်ရှိအဲ့ဒီနိုင်ငံတနိုင်ငံချင်းစီမှာအသုံးပြုနိုင်တဲ့နျူကလ িয়ার ထိပ်ဖူးပေါင်း150ခန့်စီရှိနေပြီး2025အယောက်ကြာရင်200ကျော်အထိရှိလာနိုင်တယ်လို့လည်းဆိုထားပါတယ်ခင်ဗျ။
India nengam 1869 October 2 ni mui pori India nengam Pakistan Mahatma Gandhi ni tiga angsa pi mui ni ku bodoh puni kacim baca bari India nengam lola itu tamak nengam ni tension cama itu balu sangkere Gandhi ni tiga angsa pi mui ni terima pune India wujud Narendra Modi ka lu tambang tangtong ya sih India nengam ha lumiin kau macam semua macam siapa ulo jenya kedua lu nafas seni ni terkadang plastik tu matang ini usah pi lu sama pi jang kiri tiga bari wujud Modi ha ထောင်ဆယ်လေးသူအာနာယကျင်းကစားပြီးလူတိုင်းအတွက်အင်္ဂါရှိအောင်လုပ်ပေးဖို့ဦးစားပေးလုပ်ခဲ့တာပါ။လာပေါင်း60နဲ့လူပေါင်း1600အတွက်အင်္ဂါရအောင်လုပ်ပေးခဲ့တာဖြစ်ပြီးအင်္ဂါပေါင်း1300တဆယ်ဆောက်ပေးခဲ့တယ်လို့သူနဲ့ဂန္ဒီတို့ရဲ့မိုးရထားနဲ့ဂူဂျရတ်ပြည်နယ်အမတ်တပတ်မြို့ကရွာတကြီး2000ကိုပြောကြားခဲ့တဲ့မိန့်ခွန်းမှာထည့်သွင်းပြောကြားခဲ့တာပါ။
အမေရိကန်သမ္မတလောင်းဖြစ်လာနိုင်မယ်ရှိတယ်အထက်လွှတ်တော်မှာဘာနီဆန်ဒါစ်ဟာနှလုံးသွေးကြောပိတ်ဆို့မှုကြောင့်စေကူတမှုခံရရတယ်လို့သူရဲ့မဲဆွယ်စည်းရုံးရေးအဖွဲ့ကပြောကြားလိုက်ပါတယ်။မစ္စတာဆန်ဒါစ်ရဲ့နှလုံးသွေးကြောတခုပိတ်ဆို့သွားခဲ့တဲ့အတွက်တေကျော့ပွင့်ပြောင်းတစ်ခုထည့်သွင်းခဲ့ရပြီးသူရဲ့မဲဆွယ်စည်းရုံးရေးတရားပေါ်တွေကိုဖျက်သိမ်းထားရတယ်လို့မဲဆွယ်ရေးအကြ
ကျားသားရင်းနှစ်နှစ်ခင်ထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးတင်နဲ့ကိုရမင်းတို့ပြောပြပေးသွားတာပါဒီကနေ့သတင်းလွှာတွေမှာတော့ဒုက္ခသည်တွေအတွက်နိုင်ငံသားစီစီရေးကတ်တဲ့ပတ်သက်လို့ဘင်္ဂလားဒေ့ရှ်နဲ့မြန်မာအာဏာပိုင်တွေရဲ့ရှင်းလင်းချက်တွေကြောင့်နဲ့ဆက်ပါမယ်မြန်မာနိုင်ငံမှာနိုင်ငံသားဖြစ်ခွင့်နိုင်ငံသားဖြစ်ကြောင်းနဲ့နိုင်ငံတွင်မွေးဖွားသူဖြစ်ကြောင်းစတဲ့ထောက်ထားတွေနဲ့ပတ်သက်လို့အများစုကရေရေရာရာမသိဘဲဖြစ်နေတဲ့အချိန်ဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝန်ကြီးကရိုဟင်ဂျာဒုက္ခသည်တွေအတွက်မြန်မာအစိုးရက NPC လို့ခေါ်တဲ့ကတ်တွေထုတ်ပေးစီစစ်ပြီးတဲ့အခါကျရင် NID ကတ်တွေထုတ်ပေးမယ်လို့သဘောတူလိုက်ပြီးဖြစ်တဲ့အကြောင်းပြောပါရယ်မနေ့ဗုဒ္ဓဟူးနေ့က VOA ဘင်္ဂလားဒေ့ရှ်ဌာနကဆက်သွယ်မေးမြန်းချိန်မှာဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝန်ကြီးကအခုလိုပြောသွားတာပါ
Am I not ready to take those dislocated people from Myanmar I mean Rohingya back to their country and they agreed that they will issue NVC national verification card to all to each of these Myanmar people those who be verified by them get verified them and they will issue a national ID card so that has been agreed
ကနေရာစုံခွာထွက်ပြေးရသူရိုဟင်ဂျာဒုက္ခသည်တွေကိုပြန်လည်လက်ခံဖို့သဘောတူသလိုပြန်လာသူအားလုံးကိုလည်း NVC ကပ်ပြားထုတ်ပေးမှာဖြစ်ပါတယ်အဲ့ဒီနောက်အစီအစဉ်မှုတွေပြုလုပ်ပြီးအမျိုးသားမှတ်ပုံနဲ့ National ID card ထုတ်ပေးမှာဖြစ်ပါတယ
်ဒီကိစ္စနဲ့ပတ်သက်ပြီးရှင်းလင်းပြောပြဖို့အမေရိကန်နိုင်ငံဆိုင်ရာမြန်မာတန်မတ်ကြီးဦးအောင်လင်းကိုကိုရဲမင်းထွန်းကဆက်သွယ်မေးမြန်းကြည့်တာမှာတော့တန်မတ်ကြီးကအခုလိုပြောပြပါတယ
်ကျွန်တော်သိတဲ့လောက်တော့ပြောပြမယ်အဲ့ဒီပြောပြရတဲ့အချက်လက်ကလည်းကျွန်တော်တို့ရဲ့ကုလသမဂ္ဂကိုလာရောက်တဲ့မြန်မာကိုယ်စားလှယ်အဖွဲ့ခေါင်းဆောင်ပြည်ထောင်စုဝန်ကြီးဦးကျော်တင်ဆွေတို့ရတဲ့အချက်လက်တွေရဲ့နောက်ပြီးတော့ကျွန်တော်စီမှာကျွန်တော်ရဲ့မိတ်ဆွေတွေကနေပြီးတော့ရရှိလာတဲ့အချက်လက်တွေကိုကျွန်တော်ပြောပြပြပြည်တော်စုဝန်ကြီးပြောရတဲ့အခါမှာတော့သူတို့ကိုတပည့်နိုင်ငံကိုရောက်သွားတဲ့လူတွေအနေနဲ့မြန်မာနိုင်ငံကိုပြန်လာတဲ့အခါကျရင်တည်တည်ခံကပြ identification card တစ်ခုကိုသူတို့ထုတ်ပေးမယ်အဲဒီ identification card ဆိုတဲ့ဟာကလည်းဗာလဲဆိုတော့National Verification နိုင်ငံသားစစ်စစ်ရေးကပြထုတ်ပေးနိုင်မှုအတွက်ကိုစတဲ့ဖြစ်စဉ်တစ်ခုပေါ့အဲ့ဒီဟာကိုလည်းကျွန်တော်သိရပါတယ
်ပြည်တော်စုဝန်ကြီးဦးကျော်တင်ဆွေပြောတဲ့အထက်မှာပဲခင်ဗျာဒီ NVC ကပြဆိုတာပါပါတယ်ခင်ဗျာအဲ့ဒီ NVC ကပြကခုနသမကြီးပြောတဲ့တက်တေကံကပြ ID နဲ့များတူပါသလ
ားမတူပါဘူးတက်တေကံကပြကတော့ရောရောချင်းလူတွေကိုတက်တေကံအမြင်နဲ့ကျွန်တော်တို့ထုတ်ပေးတဲ့ကပြဖြစ်ပါတယ်အဲ့ဒီကပြားကတစဉ် National Verification Card ဆိုတဲ့နိုင်ငံသားစစ်ဆေးရေးကပြားကိုထုတ်ပေးမဲ့အဆင့်ကိုရောက်မှာဖြစ်ပါတယ်ကျွန်တော်သိရတဲ့လောက်ကတော
့ဟုတ်ကဲ့ခင်ဗျာဒီ NVC ရမှာတစဉ်ကျွန်တော်တို့ Verification ထပ်လုပ်ပြီးတော့နိုင်ငံသားဥပဒေနဲ့ကန့်ညီတယ်ဆိုရင်ခုနပြောတဲ့ဒီနိုင်ငံသားစစ်ဆေးရေးကပြားကိုထုတ်ပေးမှာပေါ့ခင်ဗျာ
ဟုတ်ပါတယ်နောက်တစ်ခုကတော့အဲ့ဒီတပည့်နိုင်ငံကိုရောက်ထားတဲ့လူတွေထဲမှာအရင်တော့အမျိုးသားမှတ်ဖို့နဲ့ကပြားတွေရှိထားတဲ့လူတွေဆိုလို့ရှိရင်တော့သူတို့မြန်မာပြည်ကိုရောက်လာတဲ့ခါကျရင်အမျိုးသားကပ်ဖို့နဲ့ရှိထားတဲ့လူတွေကိုတော့ NVC ကပ်ပြားကိုနိုင်ငံသားစစ်ဆေးရေးကပ်ပြားကိုတခါတည်းထုတ်ပေးမယ်လို့သိရပါတယ်။ခင်ဗျားတို့သိရတဲ့ NVC ကပ်တင်နဲ့မတူပါဘူး။
So pertama itu jenar itu topi me jenar itu di tadi kan kat surah garo. Oh, pihon lari tu midu om so topi me dapat bawa ni.
Jenar dia lada, hebat.
Pido ma jenar itu naudz singa jenar itu MVC tesen tu abi me.
Hebat.
Pido ma naudz singa.
MVC kat dia surah topi like ni apa ni turu asolusi de eri mandi tengguh ya dua me. Naudz abi ni ada tengguh. Sewa kuda kuenya, tenyaan tenyau, lula tua tua kuen ni mana, yang mana mana.
Teku wah, tapi kaya di agu dia agali, tu Bangladesh nengen jaya bunjia, daga tu pihon yaude kajama tu piora pono di.
Okay.
Di New York marumah le tu mau piora ubo, daga yang mana tu piora sura. Dia teku wah, cenderu nene. Ati esan lumia pihon ni dila, kaya dama mau inda, dekir ke jaro, negurea be dia wah, piota bida, suta bida.
ผิดตะล่ะครับเนี่ยตนเราอธิษฐานลงมาเทมาอูอะไรกิษาโหตนเราอกุลาတွင်กระยะနေပြီးတော့နိုင်ငံသားဝင်ကြီးဌာနမြေရန်တွင်ဟောနေပြီးတော့ဘင်္ဂလားဒေ့ရှ်နိုင်ငံမှာရှိတယ်ပခန်းတွေကိုတွားခဲ့တယ်တော့အရှင်းပြထားပြီးတော့သိရပါတယ်ကုလသမဂ္ဂထွေထွေညီလာခံမှာမြန်မာကိုယ်စားလှယ်အဖွဲ့ခေါင်းဆောင်ဝင်ကြီးဦးကျော်တင်ဆွေပြောပြခဲ့တာကတော့
We are willing to repatriate them in accordance with the bilateral agreement signed between Myanmar and Bangladesh. The agreement calls for the issuance of identity cards to returnees. Those who qualify.
Bangladesh Lemma Yitu Tare, Yakhan Pinima, Nizia, Sunkwa, Dodumia, Janel, Lakhan, SZ, Nangan, the Bodum, Jedan, and Ni, the Roundo of Janel, Rep Yang Pesilovare, Janel, we are rather to the Sadigan, Kapja, to be able to. ဘော့တူနီဂျမ်မှာဖော်ပြထားပါတယ်။ကျွန်တော်တို့ရဲ့နိုင်ငံသားဥပဒေနဲ့ကိုက်ညီတဲ့သူတွေကိုနိုင်ငံသားစီစီရေးကပ်ပြားတွေထုတ်ပေးမှာဖြစ်ပါတယ်။ကျန်တဲ့သူတွေကိုတော့ NVC ကပ်ပြားတွေထုတ်ပေးမှာဖြစ်ပါတယ်။ကပ်ပြားများဟာအမေရိကန်နိုင်ငံမှာအခြေချရန်ဝင်ရောက်လာသူများရှောက်ထားတဲ့ Green Card နဲ့ဆင်တူပါတယ်။ပြည်ထောင်စုဝန်ကြီးဦးကျော်တင်ဆွေကကုလသမဂ္ဂထွေထွေညီလာခံမှာပြောကြားခဲ့တာဖြစ်ပါတယ်ရှင်။ 2020 ရွေးကောက်ပွဲနီးကပ်လာတာနဲ့အမျှအလူခွင့်ရေးချိုးဖောက်မှုတွေရှိတယ်လို့ဆွဆွဲခံနေရတဲ့မြန်မာနိုင်ငံနဲ့ပတ်သက်လို့နိုင်ငံတကာအတိုင်းဝိုင်းကဆက်ပြီးအလေးပေးဆောင်ရွက်ဖို့လိုတဲ့အကြောင်း AI နိုင်ငံတကာလွတ်ငြိမ်းချမ်းသာခွင့်အဖွဲ့ကတိုက်တွန်းလိုက်ပါတယ်။အထူးသဖြင့်ကမ္ဘာမှာလူသားချင်းစာနာမှုဆိုင်ရာအကြီးမားဆုံးအကြက်တဲလို့သတ်မှတ်ခံထားရတဲ့ရိုဟင်ဂျာဒုက္ခသည်အရေးမှာဌာနေပြန်ရေးအတွက်စန္ဒအလျောက်ဂုံတိတ်ခါရှိရှိနဲ့ဘေးကင်းလုံခြုံရေးဟာအဓိကဖြစ်တဲ့အကြောင်း AI Asia-Pacific ဆိုင်ရာတာဝန်ခံ Francisco Pankos Miga BOA နဲ့တွေ့ဆုံမေးမြန်းကမှအခုလိုစပြီးတော့ပြောပါတယ်။
MC International continues to call for this voluntary, safe, and dignified return of the Rohingya.
ပြည်ထောင်စုအဖွဲ့ကြီးအနေနဲ့အစမပြတ်တောင်းဆိုနေတာကရိုဟင်ဂျာတွေနေရာပြောင်းရေးမှာဆန္ဒအလျောက်ဂုံတိတ်ခါရှိရှိဘေးကင်းလုံခြုံဖို့ရေးကြည့်ပါတယ်။ဒီကိန်းပြည်နယ်မှာ ရန်ကြီးနယ်မှာရိုဟင်ဂျာတွေတောင်းတဲ့ချီပြီးကြံနေတဲ့ကိစ္စကအရေးကြီးပါတယ်။သူတို့မှာလွတ်လပ်စွာသွားလာခွင့်ရပြီလား။ကျမ်းမာရေးပညာရေးအသက်မွေးဝမ်းကြောင့်ကိစ္စရက်တွေအပြည့်အဝလုံးခွင့်ရပြီလား။အပြည့်ကတော့မရသေးဘူးဆိုတာပါ။ထိန်းသိမ်းစခန်းလိုနေရာတွေမှာအရင်ထည့်ထားမဲ့အပိုင်းလည်းရှိပါတယ်။
မြန်မာအစိုးရကစီစစ်ပြီးသားရိုဟင်ဂျာဒုက္ခသည်တွေကိုသူတို့ပြန်ပြီးလက်ခံတဲ့နေရာမှာအရင်ဆုံးဒီNBC ကထုတ်ပေးမယ်ပြီးလို့ရှိရင်နောက်စီစစ်မှုတွေလုပ်ပြီးလို့ရှိရင်တော့အမျိုးသားမှတ်ပုံတင်National ID ကထုတ်ပေးမယ်လို့ပြောပါတယ်။ဆိုတော့ဒီမြန်မာအစိုးရဘက်ကနေပြီးတော့ဒီရိုဟင်ဂျာတွေကိုပြန်ပြီးလက်ခံတဲ့နေရာမှာသူတို့တဆင်မီတဆင်ဆောင်ရွက်နေတယ်လို့ပြောလိုက်တဲ့အပေါ်မှာဘယ်လိ
citizenship.
တို့ကလည်းစခန်းတွေမှာရိုဟင်ဂျာတွေနဲ့စကားပြောကြည့်မယ်ဆိုရင်နောက်ဆုံးသူတို့အတွက်ပြဿနာဖြစ်နေတာကနိုင်ငံသားဖြစ်ခွင့်ကိစ္စပဲဖြစ်ပါတယ်။သူတို့အနေနဲ့အခြားကပ်ပြားဆိုတာကိုမလိုချင်ပါဘူး။ဒီနေ့သူတို့ကိုကပ်ပြားတွေထုတ်ပေးပြီးနောက်နေ့တွေမှာအဲ့ဒါတွေတရားမဝင်တော့ဘူးဆိုပြီးနှိမ့်တန်ကြအောင်လုပ်ခဲ့တာပါ။ပြီးတော့အပြာရောင်ကပ်၊ပန်းရောင်ကပ်၊အဖြူရောင်ကပ်ဆိုတဲ့နာမည်အမျိုးမျိုးသုံးနှုန်းပြောဆိုခဲ့တာပါ။တကယ်တမ်းရိုဟင်ဂျာတွေအတွက်နိုင်ငံသားဖြစ်ခွင့်လိုအပ်နေပါတယ်။အခြားလူမှုအတိုင်းအဝိုင်းတွေနီးတူခန်းစားခွင့်ရရှိဖို့လည်းလိုအပ်နေပါတယ်
။နောက်ပြီးဒီ AI ကထုတ်ပြန်တဲ့အစီရင်ခံစာတွေမှာဆိုလို့ရှိရင်လည်းပဋိပက္ခတွေဖြစ်နေတဲ့ဒီတိုင်းရင်းသားဒေသတွေမှာမြန်မာစစ်တပ်ရဲ့ကျူးလွန်မှုတွေကစစ်ရာဇဝတ်မှုထိမြောက်တယ်လို့ဖော်ပြထားတာတွေ့ရပါတယ်။အဲ့ဒါနဲ့ပတ်သက်ပြီးတော့ရှင်းပြပေးလို့ရမှာရှင်။
So we found cases of torture, of arbitrary detention, of portering, and other inhumane acts that were being done against
the people. Now we generate a nilo, a seeing canza, tempia muri demasuile, Pribagari pinide, shanek chimbinerima, Luke in Chubamudi, Sabi Shinide, Sura, Popia Tavare, Dari Alumuji, Beduma Dawan Shizale, Sura, don't dumb me, suing, Dawan Kamu, Dawan Yumumashide, Nema Sita Sura, Triamaba, through her Pitangani, Kinlo Quen, Yanibare.
Elo, a piano, the Taikai de Niamago, Dina Lena Kaini Baga.
Even
while
there's obviously violations on
Yeah, I mean, I think the international community needs to continue to put a spotlight on human rights issues in Myanmar, even though the elections
are coming.
ငရကအတိုင်းဝိုင်းကအလေးပေးကူညီနေတဲ့လူမှုအတိုင်းဝိုင်းအပါအဝင်လူ့အခွင့်အရေးလှုပ်ရှားတက်ကြွသူတွေနဲ့အဖွဲ့အစည်းတွေကိုစတင်တိုက်ခိုက်တာမျိုးလှုပ်လာတဲ့အချိန်မှာငရကရဲ့အာရုံဆိုင်မှုပိုပြီးအရေးတကြီးလိုအပ်လာပါလိမ့်မယ်။မန်ဂျန်နိုင်ငံ
On practical level, Actually, our teams was included officers from the passport desk from the
government. သူတို့ကဒီလက်ဒေသတွေတောင်တန်းဒေသတွေကိုကျွန်တော်တို့နဲ့အတူလိုက်ပါလာတာဖြစ်ပြီးတခါတလေကျွန်တော်တို့ဟာမြင်းနေတဲ့မှာသွားရတာပါဒါကြောင့်အခုလိုငါးနှစ်လောက်ကြာတဲ့အခါပထမခြေလမ်းကိုလှမ်းနိုင်ခဲ့တာပါအခုလိုကျွန်တော်တို့နိုင်ငံထဲမှာနိုင်ငံမဲ့ဆိုတာမရှိတော့သလိုနိုင်ငံမဲ့နဲ့ဆိုင်တဲ့အမှုတွေလည်းမရှိတော့ပါဘူးခုနကတည်းကဒုက္ခတွေနဲ့ဆိုင်ရာအောင်မြင်မှုတွေရှိနေအရှူတော့ပြအောင်မ
We've never done it before. It was always more related to displacement and refugees. So we want to really celebrate with
this. ဒီစုအတွက်အရင်ကနိုင်ငံပေးနဲ့ပတ်သက်ပြီးမသိဘူးပါဘူး။ဆွေပြောင်းအခြေချသူတွေနဲ့ဒုက္ခသည်တွေနဲ့ပတ်သက်ပြီးပဲရဲပေးနေကြပါ။အခုတော့အစိဘက်ရဲ့အောင်မြင်မှုကိုကျွန်တော်တို့တကယ်ဂုဏ်ပြုခြင်းလို့ပေးတာပါ။ကမ္ဘာတစ်လောတကယ်ကိုစိုးဝါတဲ့အနှုတ်လက္ခဏာတစ်ခုဖြစ်နေတဲ့နိုင်ငံပေးပြဿနာရောပါစေရေးအတွက်ကိုယ်တိုင်ရောအဖွဲ့အတွက်ပါအနိုင်တန်ချပြီးလုပ်ခဲ့တာကြောင့်ဖြစ်ပါတယ်။
အရှူရော့ဖြစ်တဲ့အလို့ဟာပြီးဆုံးတဲ့သဘောတော့မတွေ့ရသေးပါဘူး။သူနဲ့သူ့ foundation က mobile တရားရေးအဖွဲ့တွေကိုဖွဲ့စည်းခဲ့တာဖြစ်ပါတယ်။ဒီအဖွဲ့တွေကကီဂစ်စတန်နိုင်ငံရဲ့ဝီလန်ကောင်တီရဲ့ဒေသတွေကိုသွားရောက်ပြီးအကာအကွယ်မဲ့နေသူတွေနဲ့လူမှုရေးအရာဘေးဖယ်ခြင်းခံနေရသူတွေကိုလိုက်ရှာပြီးသူတို့ရဲ့အခြေအနေတွေအဆင်ပြေသွားအောင်အတွက်အကူအညီတွေပေးဖို့လုပ်နေတာပါ။ဒေသတစ်လွှာကထောင်နဲ့ချီတဲ့နိုင်ငံမဲ့ဖြစ်နေသူတွေကိုသူတို့နိုင်ငံတွေမှာနိုင်ငံသားဖြစ်လာပြီးနိုင်ငံသားတွေရတဲ့နဲ့ရပိုင်ခွင့်တွေရလာစေဖို့အတွက်တရားရေးဆိုင်ရာအခက်အခဲဖြစ်နေမှုတွေကိုဖြေရှင်းဖို့သူတို့အဖွဲ့ကအကူအညီတွေပေးနေတယ်လို့လည်းအရှူရော့ဖ်ကပြောပါတယ
်။ဒေါက်ခင်မျိုးသက်ပြောပြသွားတာပါရှင်။အခုတော့မြန်မာပြည်မှာဆင်မျိုးတုံးမဲ့အခြေအနေရောက်နေတဲ့အကြောင်းပြောပြပေးပါဦးမယ်။အာရှဆင်အရေးအတွက်ဒုတိယအများဆုံးရှိတဲ့မြန်မာနိုင်ငံမှာဆင်မျိုးတုံးမဲ့အခြေအနေရင်ဆိုင်နေရတာကြောင့်ဒီကိစ္စကိုအစိုးရကလည်းကြီးကြပ်ဆောင်ရွက်နေပါတယ်။ဆင်ဆွဲကြောက်တော့ဆင်ရိုင်းသက်ပြတ်မှုတွေကိုမထိန်ချုပ်နိုင်ဘူးဆိုရင်လာမယ့်နှစ်30အတွင်းဆင်ရိုင်းတွေမျိုးပြုံးသွားနိုင်တယ်လို့ကျွမ်းကျင်သူတွေကထောက်ပြပြောဆိုထားတာပါ။ဒဏ်ရာရတော့ဆင်ရိုင်းငယ်လေးတွေကိုပြုစုကူတာပေးနေတဲ့ဆင်စခန်းအကြောင်းရိုက်တာသတင်းကိုအခြေခံပြီးကိုအောင်ကတင်ပြပေးထားပါတယ်ရှင်။
ဝင်းကဘောဆင်စကန်းကိုသွားလိမ့်မယ်ဆိုရင်ရန်ကုန်ကနေတနအီလောက်ကားပေါင်းသွားပါရဲအဲ့ဒီဆင်စကန်းမှာစင်မိုဆိုရီရဲ့ထောင်ချုပ်ကနေကယ်တင်ထားတဲ့လေးလာသားအရွယ်စင်လေးကိုကုသပေးနေတာကိုတွေ့ရမှာပါ။အေယာစိန်လို့နာမည်ပေးထားတဲ့စင်ကလေးကိုရှာတွေ့ခဲ့တဲ့တစ်တော်ဝန်ထမ်းတွေကဒီဒဏ်ရာရီသက်သာပျောက်ကင်းအောင်နဲ့ဘေးအန္တရာယ်ကင်းကင်းရှင်သန်ခွင့်ရအောင်ဝင်းကဘောဆင်စကန်းကိုပို့ဆောင်ပေးခဲ့တာပါ။စင်ကလေးကိုဆေးကုသပေးနေတဲ့ကိုတန်းနိုင်ဦးက
ဒီဆင်ရဲ့ဒဏ်ရာတော့ကျိုးပင်းမိထားဒဏ်ရာပါနော်။တားကောင်ဆောင်ထောင်ထားတဲ့ကျုပ်ကနေမိရတဲ့အတိုင်းဖြစ်တယ်။စရောက်တော့ဆိုရင်လေဒီနိုင်ကြီးတစ်ခုလုံးကရောင်းပြီးတော့ကြီးကြီးဖြစ်နေ။အခုကျတော့သေးလိုက်ပါတော့နော်။ကျွန်တော်ဖန်ရတော့တရုတ်နှစ်ကြိမ်ဆေးပြီးတဲ့ပုံမှာစီထူးဆေးလဲထက်ပြီးတော့နော်။အခုဆိုရင်အများကြီးနိုင်သေးပါရဲ့
။စင်တွေကိုသူတို့ရှာတွေ့ခဲ့တဲ့ဒေသကိုအဆွဲပြုတ်ပြီးတော့နာမည်မှဲ့ပေးလိမ့်ရှိပါတယ်။အစိုးရအစီအစဉ်နဲ့ဖွင့်လှစ်ထားတဲ့ဝင်းကဘာစစ်စခန်းမှာအေယာစိန်လိုမိပါမဲ့စင်လေးတွေကိုလည်းထိမ့်သိမ့်မွေးမြူပေးထားပါတယ်။ဝင်းကဘာဆင်စကန်မန်နေဂျာမတ်ရွှေကြီးဝင်းထက်က
ဒီဆင်လေးတွေကတော့မိဘမဲ့ဆင်လေးရှိကောင်ဖြစ်ပါတယ်။အဲဒီလေးတွေကဒီဆင်စကန်ကိုအကြောင်းမျိုးမျိုးကြောင့်မို့ရောက်ရှိလာကြတယ်။သူတို့အမေတွေယောဂနဲ့ပြည့်စုံသွားလို့ရောက်ရှိကြတာလည်းရှိသလိုသူတို့ဒီအမေတွေနဲ့ကွဲကွာသွားတာကွဲကွာသွားလို့ရောက်ရှိလာတဲ့ဆင်လေးတွေလည်းဖြစ်တယ်။ဆင်လေးလည်းဖြစ်တယ်ပေါ့နော်။အဲဒီဆင်လေးတွေပြီးတော့ဒီသူတို့ရဲ့မိဘတွေကဟိုဆင်မော့ဆိုတတ်လို့ပေဝါပြီးတော့သူတို့ကျန်ပြီးတော့ကျန်နေခဲ့တဲ့ဆင်လေးတွေလည်းဖြစ်နိုင်တယ်လို့ညီမတို့ယူဆမိပါတယ်ရှင့်
။ဆင်စခန်းမှာဆင်ပေါက်ကလေးတွေအများပြားရှိတာကြောင့်အခက်အခဲတွေလည်းအများကြီးရှိတယ်လို့ဆိုပါတယ်
။ဆင်ပေါက်ဆက်လေးရောက်လာတဲ့အခါမှာအခက်အခဲဆုံးအပိုင်းအနေနဲ့တော့ဒီဆင်ကလေးတွေအသက်ရှင်တန်လေးပေါ့နော်။အဲ့ဒီဟာအဓိကအခက်အခဲဖြစ်နေတယ်။ဘာဖြစ်လို့လဲဆိုတော့ဒီမှာရောက်လာပြီးတော့ဆင်လေးနှစ်ကောင်ကတေဆုံးသွားဘူးလေပေါ့နော်။တေဆုံးသွားဘူးတဲ့ဒီဆင်ကလေးတွေအဲဟိုအသက်ရှင်တန်ကြီးကအရေးကြီးတယ်။ဘာလို့လဲဆိုတော့သူတို့ကမိခင်ဆင်မကြီးမရှိရောတဲ့အတွက်ကြောင့်မို့မိခင်တို့ကိုစုပ်ပြီးတော့ကြီးရတဲ့ဆင်လေးတွေလို့မဟုတ်ဘဲနဲ့ဒီနှုတ်ဘူးကိုတိုက်ပြီးအမွေရတဲ့ဆင်လေးတွေတဲ့ကြောင့်မို့ဝန်ထမ်းအားလုံးကရောဆင်ဆရာဝန်ကရောဒီဆင်လေးအသက်ရှင်ကြီးအတွက်လိုရတဲ့ပြုစုဆောင်ရှောက်ရတဲ့အပိုင်းအခက်အခဲတွေဖြစ်တယ်လို့ထင်ပါတယ်ရှင့်။
2018ခုနှစ်ကထုတ်ပြန်တဲ့ Smithsonian Conservation Biology Institute ရဲ့အစဉ်ခံစာမှာတော့မြန်မာနိုင်ငံမှာတောရင်းစင်1400ကနေ2000ကြားရှိနေပြီးတော့5000လောက်ကတော့ဖမ်းဆီးထိန်းသိမ်းခံရတဲ့အကြောင်းဖော်ပြထားပါတယ်။စင်တွေတွေကိုမှောင်ကိုဈေးကွက်မှာတင်ပို့ရောင်းချနိုင်တာကြောင့်စင်တွေအသက်ပြတ်ခံရတယ်လို့ကြံခဲ့တဲ့စင်ပေါက်ကလေးတွေမှာလည်းအခုလိုဒုက္ခတွေရင်ဆိုင်ရတာဖြစ်ပါတယ်ခင်ဗျာ။
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါထိုင်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာပါရှင်မြန်မာစံတော်ချိန်မနက်6နာရီခွဲပါပြီ VOA American တန်ကကြာသပတေးနေ့မနက်ခင်းလက်ရှိထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုမနက်9နာရီထိလိုင်းဒိုမီတာ24 40 51လိုင်းလက်မီတာ190 kHz 1595အပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းထုတ်လွှင့်ချိန်နဲ့တပြေးညီနားဆင်နိုင်ကြပါရဲ့ရှင်အခုဒုတိယပိုင်းမှာတော့ကမ္ဘာသတင်းတွေကမြန်မာပြည်ချောင်းကောက်နှုတ်ချက် American Indian သုံးအင်္ဂလိပ်သင်ခန်းစာနဲ့အတူဦးကျော်စံသားရဲ့မြန်မာအရေးဆွေးနွေးခန်းမှာနားဆင်ကြရမှာက
အမရော်ရဲ့မှာဘုဒ္ဓံကြီးနေမင်းကစပြီးတော့ဘုဒ္ဓံကြီးကြီးကြည့်လိုက်လို့ရှိရင်တိုင်းပြည်ကောင်းစားရေးကိုဆောင်ရွက်နိုင်စွာမရှိခဲ့ကြဘူး
မြန်မာနိုင်ငံမှာတိုင်းပြည်ကောင်းအောင်လုပ်နိုင်စွာရှိတဲ့သူတမရော်ရဲ့မှာမမြင်သေးတဲ့အကြောင်း1990ပြည့်ရွေးကောက်ပွဲပလဲမြို့နယ် NLD ရွေးကောက်ခံလွှတ်တော်ကိုယ်စားလှယ်ရဲ့သုံးသပ်ချက်နဲ့အတူနားဆင်ကြရမှာဖြစ်ပါတယ်။နောက်ပိုင်းမှာတော့သူယုံကြည်ရာအစီအစဉ်ကိုလည်းထုတ်လွှင့်ပေးမှာပါရှင်။အခုရင်ဆုံးတော့ကမ္ဘာသတင်းတွေထဲမှာရေးသားထားတဲ့မြန်မာပြည်ကြောင်သတင်းဆောင်မတွေကိုမူလဆောင်ပါရှင်တွေရဲ့အဘော်မပြတ်မှတ်ဤတန်စင်နဲ့အတူကောက်နှုတ်စူးစီးတင်ပြပေးထားပါတယ်။နားဆင်ကြရအောင်ပါရှင်။မဲခေါင်ဒေတာမှာတစ်တော်ပြုံးတည်နေတဲ့ဆိုပေမဲ့တစ်ပင်အစ်စ်တွေလည်းအံ့အားသင့်စရာတိုးပွားလာနေဆိုတဲ့ခေါင်းစဉ်နဲ့ World Resources Institute WRI ကစောင်းပါးတစ်စောင်ကိုပြောပြခြင်းပါတယ်။စောင်းပါးရှင်ကက်တီပေတာ ဖရက်စတိုလီနဲ့ Will Anderson တို့ပူးတွဲရေးသားထားတဲ့ဒီစောင်းပါးမှာအရှိတောင်အာရှရဲ့မဲခေါင်ဒေတာဟာလူပေါင်းတန်း80ကျော်နဲ့သက်ရှိအမျိုးမျိုးတို့အတွက်အကျိုးကျေးဇူးအလွန်များတယ်လို့ဆိုပါတယ်။တစ်ပင်ကြီးတွေဟာမြေပြိုမကျအောင်နဲ့ကောက်ပဲတိနှံတွေအတွက်လည်းအကာအကွယ်ရပြီးမိုးနဲ့ရေတန်တရာလဲဖို့ကိုလည်းအထောက်အကူဖြစ်တဲ့ဗီယက်နမ်မြန်မာကမ္ဘောဒီးယားလာအိုနဲ့ထိုင်းနိုင်ငံတွေအတွက်အစားအစာနဲ့လူသုံးကုန်ပစ္စည်းတွေစီးပွားရေးအခွင့်အလမ်းတွေလည်းရရှိစေတယ်လို့ဆိုပါတယ်။ဒါ့အပြင်ကာဗွန်ဓာတ်ငွေကိုထိန်းထားဖို့နဲ့ဥရုယာတီအပြောင်းလဲကိုလျော့ပါသက်သာစေဖို့ကမ္ဘာကြီးကမဲခေါင်တစ်တော်ကိုအားထားနေရတယ်လို့လည်းရေးထားပါတယ်။ဒါပေမဲ့စိုက်ပျိုးရေးချက်ထွင်တာနဲ့တစ်ခုတ်တာတွေကြောင့်တစ်တော်ပြုံးလာတဲ့အန်ဒီယေဟာလွန်ခဲ့တဲ့ဆယ်စုနှစ်တွေအတွင်းပိုများလာနေပြီး1983ခုနဲ့2009ခုကြားမှာဒေသရင်းတစ်တော်ရဲ့သုံးပုံတစ်ပုံဆုံးရှုံးခဲ့ရပြီး2010နဲ့2019ခုနှစ်အတွင်းမဲခေါင်ဒေသရင်း၅နိုင်ငံမှာတစ်တော်မြေဧကပေါင်း9,000ခွဲနီးပါးပျက်စီးခဲ့တယ်လို့ဆိုပါတယ်တစ်ချိန်တည်းမှာတစ်ပင်အစ်စ်တွေလည်းဒေသရင်းမှာတစ်တော်ရဲ့အတွင်းမှာသာမကတစ်တော်မဟုတ်ပေမဲ့စိုက်ခင်းတွေခြုံွယ်တွေနဲ့တော်ရော်မြို့တွေမှာပါတစ်ပင်အစ်စ်တွေစိုက်လာတာကိုတွေ့လာရတဲ့အကြောင်းကိုလည်း WRI ရဲ့လေ့လာတဲ့စစ်တမ်းမှာဖော်ပြထားပါတယ်။ဒီစစ်တမ်းအရတစ်တော်ပြုံးတည်မှုကရှိနေဆဲဖြစ်ပြီးဗီယက်နမ်လာအိုနဲ့ကမ်ဘောဒီးယားတို့မှာအကြီးအကျယ်ပျက်စီးဆုံးရှုံးနေပြီးမြန်မာပြည်ကတော့အနည်းငယ်ဆုံးရှုံးမှုရှိကြောင်းနဲ့ထိုင်းတနိုင်ငံတည်းသာတစ်တော်ကိုအောင်အောင်မြင်မြင်ထိန်းထားနိုင်တယ်လို့ဆိုပါတယ်။စီးပွားရေးစိုက်ပျိုးတဲ့တစ်တော်တွေမှာခုတ်ထွင်လိုက်ပြန်ဆိုင်လိုက်နဲ့တန်ကြာလဲနေတာမို့ဒါကတော့တစ်တော်ပြုံးတည်တယ်ဒါမှမဟုတ်အစားထိုးစိုက်ပျိုးနိုင်တယ်လို့မတ်သမှတ်တိုင်ကြောင်းလဲဆိုပါတယ်။ထိုင်းနိုင်ငံဟာနိုင်ငံတော်ရဲ့မဟာဗျူဟာအသစ်တရအနေနဲ့သက်ကရစ် 2030 မှာတစ်တော်ဧရိယာ23ရာခိုင်နှုန်းထိတိုးလာဖို့ရည်မှန်းထားကြောင်းမကြခင်ကကြေညာခဲ့တာဟာပဲရစ်သဘောတူညီချက်ရဲ့တစိတ်တဒေသလည်းဖြစ်ပါတယ်။ထိုင်းနိုင်ငံဟာ2010ပြည့်နှစ်ကလေးကဧက 32,000 နီးပါးကိုတိုးချဲ့စိုက်ပျိုးထားပြီးဖြစ်ကြောင်းဆိုပါတယ်။ကမ္ဘာတစ်တော်တွေရဲ့နှောင်ရည်ဟာလူသားတွေရဲ့လက်ထဲမှာရှိနေပြီးဒါကိုအမှန်ကန်ပြုမှုဆောင်ရွက်ခြင်းလည်းရောက်လာနေပါပြီ။တစ်တော်ဖြစ်စေတစ်တော်မဟုတ်တဲ့တစ်ပင်တွေဖြစ်စေ တစ်ပင်တွေကိုထိမ့်သိမ်းဆောက်ရှောက်ရေးဟာအရေးကြီးတဲ့ခြေလှမ်းတစ်ရပ်ဖြစ်ပြီးဒါဟာလွန်ခဲ့တဲ့၅နှစ်ကထုတ်ပြန်ခဲ့တဲ့နယူးယောက်ကျင်းညာသတင်းပါရည်မှန်းချက်လည်းဖြစ်တယ်လို့យေတာထားပါတယ်။ဒီလိုတစ်ပင်တစ်တော်တွေကိုထိမ့်သိမ်းဆောက်ရှောက်ခြင်းအပြင်တစ်တော်ပြုံးတိမှုကိုသာမကရာသီဥတုပြောင်းလဲဖောက်ပြန်မှုကိုပါအနိုင်ယူကျော်လွှားနိုင်မှာဖြစ်တဲ့အကြောင်းយေတာထားတဲ့သုတေသနစစ်တမ်းကိုတော့ WRI ရဲ့ website စာမျက်နှာမှာဖတ်ရှုနိုင်ပါတယ်ရှင်။
ရွှေဉာဏ်နဲ့မြန်မာကပြဆရာလေးကြားလျှို့ဝဲတွေ့ဆုံတဲ့ညများဆွေကောင်းစင်နဲ့ Victoria Milko နဲ့ Claire Hammond တို့ကရေးထားတာကို PRI.org မှာအော်တိုဘာလ10ရက်နေ့မှာဖတ်ရပါတယ်။2019ဇွန်လညတညမှာတော့ရန်ကုန်မြို့ရဲကတိုက်ခိုက်ငယ်တစ်ခုမှာမြန်မာကပြဆရာမောင်ဆောင်ခါနဲ့အတူပြည်သက်တွေကမိုင်600ကျော်ဝေးတဲ့ Causes Bazaar ဒုက္ခတွေစခန်းကရွှေဉာဏ်ဒုက္ခတွေမာယူအာလီရဲ့ကပြကိုဗီဒီယိုဖုန်းခေါ်ဆိုမှုကနေတဆင့်နားထောင်နေကြတယ်လို့ဆိုပါတယ်။ရွင်ကြဆွေအတုံးနှုံးကိုမြန်မာဆွေရကတရင်ဝင်အတိမတ်မပြုထားတဲ့အပြင်ဘင်္ဂလီတွေလို့ရင်းညွန့်ပြောဆိုတဲ့ဒီလူတွေကိုထောက်ခံတာဒီလိုဆက်သွယ်တာဟာဝေဖန်ခံရလောက်တဲ့ကိစ္စဖြစ်တဲ့အတွက်ဒီလိုလျှို့ဝှက်တွေ့ဆုံကြတာလို့အမီမဖော်လို့သူတိုက်ခန်းပိုင်ရှင်ကဆောင်းမရှင်ကိုပြပြပါရယ်မြန်မာပြည်ထဲမှာမနေတဲ့သူတွေအတွက်တော့ရိုဟင်ဂျာအရေးထောက်ခံပြောဆိုရတာပိုလွယ်ကူမှာပါပြည်တွင်းမှာရိုဟင်ဂျာအရေးထောက်ခံဖို့ကခက်ခဲပြီးတော့အနေအများတွေလို့ကြပြဆရာမောင်ဆောင်ခါကဆောင်းမရှင်ကိုပြောပါတယ်ဒုက္ခတွေစခန်းမှာပညာရေးစနစ်လည်းမရှိပေမဲ့လည်းကြပြတွေဆက်ရည်နေစေဖြစ်ပြီးတော့အခုလိုရိုဟင်ဂျာကြပြဆရာအယောက်150လောက်စခန်းမှာရှိနေပြီလို့မာယူအာလီကဆိုပြီးတော့ငင်းချင်ရင်ရှင်တွဲနေထိုင်နိုင်ရေးပြန်လည်တင့်မြင့်ရေးနဲ့ပူပေါင်းနေထိုင်ခြင်းစတဲ့အကြောင်းအရာတွေနဲ့ဆိုင်တဲ့မြင့်တာရှိထားတဲ့ကြပြတွေကိုဆက်ရေးသွားမှာပါလို့ဆိုပါတယ်။ပြီးခဲ့တဲ့နှစ်နှစ်တုန်းကရခိုင်ဒေသအတွင်းမြန်မာစစ်တပ်ရဲ့နေမင်းရှင်းလင်းမှုတွေကြောင့်ရွှေရင်ကျ9သိန်းကျော်ဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးရတယ်လို့ကုလသမဂ္ဂတာဝန်ရှိသူတွေကဆိုပြီးတော့ရခိုင်ပြည်နယ်ထဲမှာကျန်နေသေးတဲ့ရွှေရင်ကျ6သိန်းလောက်ဟာလည်းဆွေးရတဲ့ခြေနေမှာနေထိုင်နေရတယ်လို့ဆိုပါတယ်။စတေမာလာဆန်မာတော့ဒုက္ခတွေစခန်းတွေမှာအင်တာနက်ဆက်သွယ်မှုတွေအလုံးကိုဘင်္ဂလားဒေ့ရှ်ဆက်သွယ်ရေးကော်မရှင်ကဖျက်တောက်ပြစ်လိုက်တဲ့ဆိုတဲ့အကြောင်းလူခွင့်ရေးစောင့်ကြည့်အဖွဲ့ကကူးကားပြီးတော့ရေးသားထားတာပါဒီလိုကြပြဖတ်တဲ့ညလေးတွေကဘင်္ဂလားဒေ့ရှ်ဒုက္ခတွေစခန်းတွေမှာနေရတဲ့ရိုဟင်ဂျာတွေအတွက်မျှော်လင့်ချက်တစ်ခုဖြစ်ခဲ့တဲ့ဆိုတဲ့အကြောင်းဒီဆောင်မကိုမွေးအပေါ်မပြတ်ကောက်နှုတ်တင်ပြလိုက်ရပါတယ်ရှင်
မနေ့ပြည်အောင်လူတရပေါ်ပေါလာအောင်လက်ရှိဆွေရအနေနဲ့ဆောင်ရွက်နေခြင်းမှာတိုင်းရင်းသားတွေရဲ့ပြန်မိုးထားမှုယုံကြည်မှုဓလေ့ထုံးစံစတာတွေကိုအပြန်အလှန်အလေးထားအတိမတ်ပြုဖို့ဟာအခုလိုအချိန်မျိုးမှာဘာကြောင့်ပိုအရေးကြီးတာပါလဲဘာတွေသတိပြုစင်ကျင်သင့်မှာလဲစတာတွေကိုအော်တိုဘာလ5ရက်ဒီတစ်ပတ်စနေနေ့ညတရက်လေးလမ်းအစီအစဉ်မှာဆွေးနွေးရအောင်ပါပါဝင်ဆွေးနွေးမိမယ့်လူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-239382-999လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အတန်ဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတရက်လေးလမ်းအစီအစဉ်ကနေကြိုဆိုပါရစေခင်ဗျာ။
ဒါမဲ့စနေညတရက်လေးလိုက်မှာပါဝင်ဆွေးနွေးလို့လှည့်ကြဖို့အချိန်မီဆက်သွင်းနိုင်ဖို့ကိုဖိတ်ခေါ်ပါရရှင်။အခုဆက်လက်နားဆင်လေ့လာကြရမယ့် American Style Indian သုံးအင်္ဂလိပ်သင်ခန်းစာကိုတော့ဒေါ်လလတန်ကစီစဉ်ပို့ချထားပါရရှင
်။ဒီနေ့မိတ်တွေစိတ်ဝင်စားစရာကောင်းတဲ့ idiom အသုံးနှစ်မျိုးကိုတင်ပြလိုပါတယ်။ပထမကတော့
Tie the knot.
ဆိုတာပါ။စာလုံးပေါင်းက TIE tie ချီနှောင်တာ THE the KNOT knot ကတော့အထုံးဆိုတော့အထုံးဖြစ်အောင်ချီနှောင်တဲ့သဘောလို့လုံးကောင်းဒီပေရပါလေ။ idiom အဓိပ္ပာယ်ကဘာဖြစ်မလဲဆိုတာကိုတော့သောတာရှင်များခံမှန်းကြည့်နိုင်ပါလေ။ကျမတို့မြန်မာမှာလည်းမေတ္တာနှောင်ကြိုးချီတာမျိုးလို့ပေါ့။တနည်းတော့လက်ထပ်တာမင်္ဂလာဆောင်တာအနှောင်ဖွဲ့တဲ့ရောက်တဲ့အိမ်အောင်ကြတဲ့အဓိပ္ပာယ်သဘောပါ။ဒုတိယတင်ပြမယ် idiom အသုံးကတော့
call it quits
ဆိုတာပဲဖြစ်ပါတယ်စာလုံးပေါင်းက call call ကခေါ်တာ it it ကတခုခုကိုရည်ညွှန်းတဲ့နံစား quits quits ကတော့အဆုံးတတ်လိုက်တာရပ်လိုက်တာအရှုံးပေးလိုက်တဲ့သဘောလို့အဓိပ္ပာယ်ရပါတယ်ဒါကြောင့် idiom ဆိုတဲ့တွယ်ဝိုက်အဓိပ္ပာယ်ကတော့တခုခုကိုဆက်မလုပ်တော့ဘဲရပ်လိုက်တဲ့သဘောအရှုံးပေးလိုက်တဲ့သဘောဖြစ်ပါလေ။တနည်းဆိုရင်လေအိမ်အောင်ပြုရမှာ
It took Carol and Charlie only 11 months to tie the knot after meeting on an internet matchmaking website, and 3 years more to call it quits.
Carol and Charlie don't know internet puzzle website for my the drunk jabby.
It took Carol and Charlie only 11 months to tie the knot after meeting on an internet matchmaking website, and 3 years more to call it quits. Tie the knot.
Lesho like de, shombi like de, inongo, quashin, piase like de, suino, belupiomri.
Call it quits.
Lupio naimari. Edagaro, diniminetwe, timpiagiri, idiom atonu repipari.
America's time, English thing as I go to Lala dances in Puchapi near Pipalashi. A kusabiom yama yetan tachako nas in Jayavame.
ကြည့်လို့ရှင်တော့သူနိုင်ငံရေးဘဝင်လာမလားဆိုတော့မိကုံကတော့တမ္မစီရောတဲ့မိကုံဖြစ်ပြီးတော့စူဒန်လေးလာကုန်တဲ့ထိုက်တဲ့မိကုံတစ်ခုဖြစ်ပါတယ်ဝင်မဝင်ကတော့သူကိုယ်တိုင်မသိပါဘူးသို့တော်လည်းသူလုံနေတာတွေကိုမြင်နေရတဲ့ရှင်လန်းတွေအရာကတော့သူတစုံတစ်ခုကိုဥတီပြီးရွေးချက်ရှိရှိနဲ့လုံနေတာလို့တော့မြင်ပါတယ်ဘုဒ္ဓဘာသာမဟုတ်တဲ့အသင်ဖွဲ့ဒီနေ့ပတ်သက်တဲ့ ကိစ္စကိုကြည့်ရင်တော့ကျွန်တော်ကနိုင်ငံရေးခြေလှမ်းလို့မမြင်ပဲနဲ့ဒီနိုင်ငံတကာကနေပြီး ICC လို့ခုံရုံးကိစ္စတွေနောက်တစ်ခါဆန်ရှင်လို့ခေါ်တဲ့တန်ခါအရေးယူမှုကိစ္စတွေကိုတက်တာကောင်တက်တာရောရအောင်လုပ်နေသလားလို့ကျွန်တော်ကထင်ပါတယ်ခင်ဗျအဲ့တော့နိုင်ငံရေးတွေဝန်ထမ်းမူမှုကတော့အတိအကျပြောလို့တော့မရဘူးတော်တော်မဖြစ်ဘူးလို့လည်းကျွန်တော်ကတော့မမြင်နိုင်ဘူးပေါ့ခင်ဗျ
ဟုတ်ကဲ့ဆိုတော့ကဲသူနိုင်ငံရေးတဲ့ဝင်လာပြီလို့ပဲကျွန်တော်မှတ်ယူပြီးတော့ဆွေးနွေးကြည့်မယ်ဆိုရင်တကယ်လို့သာသူဝင်လာခဲ့ရင်သူ့ဘက်ကအသာချက်တွေဘာတွေရှိနေတယ်ဆရာတိချင်မှာတိုင်းနာတချို့ကသူ့လိုလူတနည်းအားဖြင့်တမ်တော်ဘက်ကပြန်ပြီးတော့အုပ်ချုပ်တာပိုကောင်းတယ်လို့ထင်ကြလေမလားဒါကြောင့်ဆိုတော့တချို့တိုင်းနာတွေသားတွေမှာဒီဒီမိုကရေစီလူ့အခွင့်အရေးဆိုတာကသူတိုင်းနာအခွင့်အ ပူပြီးကောင်းတယ်လို့ယူဆတဲ့တွေ့ရှိပါတယ်။အဲဒီတော့အဲ့ဒီဟာတွေကိုကြည့်ရင်သူကအသက်ကြီးတွေဘာများရှိနိုင်မယ်ထင်ပါလဲ။တကယ်လို့သူနိုင်ငံရေးတဲ့ဝင်လာရင
်ဟုတ်ကဲ့ကျွန်တော်လည်းအဲ့ဒီအချက်ကိုတော်တော်နှစ်ကြာကြာလေးကစဉ်းစားပါတယ်ကျွန်တော်တို့မြန်မာနိုင်ငံကြီးပြည်နေသူကအနေထားကိုပြင်တင်နိုင်မဲ့တနည်းအားဖြင့်ပိုကောင်းအောင်လုပ်နိုင်မဲ့ကောင်းဆောင်မှုပါရှိတယ်လေလို့ကျွန်တော်အများကြီးဟိုနှစ်ပေါင်းများများစွာစဉ်းစားပါတယ်အဲ့တော့တမတော်တွေကပုဂ္ဂိုလ်ကတိုင်းပြည်ကောင်းလာအောင်အမားတွေကိုပြင်လာနိုင်အောင်လုပ်နိုင်ခွင့်ရှိတော့ကျွန်တော်ကအဲ့လိုလူမျိုးဟုတ်တယ်ဆိုတော့ထောက်ခံပြင်ပါတယ်သို့တော့အမရော်ရဲမှာကျွန်တော်တို့ဘုဂျုံကြီးတွေဝင်လာစပြီးတော့ဘုဂျုံဘူးကြီးတွေကြီးလာလို့ရှိရင်သူကအဲ့ဒီကောင်းစားရေးကိုဆောင်ရွက်နိုင်စွာမရှိခဲ့ကြဘူးလို့ကျွန်တော်ယူရသားသားနဲ့အာမနာနဲ့ပြောလိုပါတယ်။ဒါတပြင်းရင်ခုဘုဂျုံကြီးမရောက်လာလို့သူကက်လာတော့သူရဲ့လုံးရက်ဒီကိုကြည့်လို့ရှိရင်ကျွန်တော်ကအတော့ကိုအားမရဘူး။အရင်ဘုဂျုံကြီးတွေဘုဂျုံဘူးကြီးတွေတဲ့ကိုညံ့နေလို့ကျွန်တော်ကမြင်တယ်ပါကြောင့်လည်းဆိုရင်ပြောတာဆိုတာလုတာကိုင်းတာဆောင်ရွက်တာတွေကြည့်လို့ရှိရင်အားကိုးလိုက်တဲ့ပုဂ္ဂိုလ်တယောက်ကိုကျွန်တော်ကမမြင်ဘူးဒါပုဂ္ဂိုလ်ကြီးပါတက်မလို့ကတည်းကအာပူပြီးတော့ရတာတဲ့အင်ဂျီကို
ဟိုကနိုင်ငံရေးကိစ္စဖြစ်ဖြစ်တန်ခါရေးဖြစ်ဖြစ်အဲ့ဒီတန်ခါကြီးလုံးနိုင်မလားဆိုကျွန်တော်ကခုခေတ်အုတ်တယောက်မှမမြင်သေးဘူးခင်ဗျာဆက်ကျွန်တော်တခုစဉ်းစားမိတာတချို့ကစဉ်းစားကြတယ်အခုမြန်မာနိုင်ငံရဲ့လက်ရှိဖွဲ့စည်းပုံအရဆိုရင်တက်မတော်ရဲ့အခန့်ကဏ္ဍသိမ်းများနေတယ်တက်မတော်ဟာသမ္မတရဲ့အမိန့်ဒီအရသားရဲ့အမိန့်ကိုလည်းပဲနားခံဖို့လည်းတနည်းဖြင့်တက်မတော်ကိုတိုင် ချမွေးမယ်လို့တွက်တက်လွယ်ရှိပါတယ်။နမူနာချင်းဥပဒေနဲ့တခါဆိုရင်ပို့ပြီးတော့အဆင်ပြေခဲ့တဲ့ဘာညာပေါ်လေဒီလိုတွက်ကြပါတယ်ဆိုတော့အဲ့ဒီစုတော်ကကြည့်ရင်တော့ဆရာဘယ်လိုသုံးသပ်နိုင်လဲ
။ဟုတ်ကဲ့ဒီချက်ကလန်တမဟိုစီလိုရမယ်ကွန်တခုပါ။ဟုတ်တယ်လေကျွန်တော်မျက်နှာကတလူပြားဘိုးကျော်ကြီးတိမ့်စိန်ဦးတိမ့်စိန်ဖြစ်လာပြီးတော့သမတလုပ်တဲ့ကာလ၅နှစ်ဟာအခုပြောင်းကာလတခုပါ။တကယ်ကိုဟလာဟိုဟောပေါ့နော်တဦးဆိုင်မယ်စနစ်လုံးစေတုချူကြီးကနေပြီးတော့ဒီမူရီစစ်တစိတ်တပိုင်းတစုံတရာရှိတဲ့ကာလမှာဥဆောင်တဲ့ပုဂ္ဂိုလ်ဖြစ်တယ်။ဒါကြောင့်မလို့သူ့ကိုအမှတ်ကြီးအများကြီးပေးပြီးတချို့ဆိုတက်ခါသာဟိုနိုဘယ်ဆုမပေးလို့တော့ဟိုဒီကကောင်ကြိုးကြလုပ်ကြသေးတာနော်။အဲ့တော့သူ့လက်ထက်မှာဟိုဘယ်လိုဖြစ်လာလဲဆိုတော့ဟလာကျွန်တော်တို့လိုအမိမဲချင်းတွေဟိုဟိုဟိုအဖြစ်ဖြစ်တဲ့ကိစ္စအပေါင်းတော့တော်တော်များများအကြောင်းလေးတွေဒါကျွန်မနေလုပ်ပါလေလုပ်ရဆိုလဲ2008ဖွဲ့စည်းပုံအောက်ကလုပ်တာပါဒါဒီတော့ကျွန်တော်တို့ဥသိစိတ်ဟိုတက်မလို့အရာရှိကြီးဟောင်းမှုလို့အမှတ်ပုတ်ပေးနိုင်ခြင်းမရှိဘူးခင်ဗျအဲနောက်တစ်ခါဥသိစိတ်ရဲ့လုပ်ပုံလို့နေတာဥသန်းရွှေနဲ့လည်းမတူဘူးဥသောမောင်နဲ့လည်းမတူဘူးလက်ရှိဘိုးဘိုးကြီးမေအောင်လည်းမတူဘူးနဲ့သူကဟိုတိတိကြီးကြီးအေးစေးစေးလူကြီးတယောက်ကိုခတ်ဆန်တာပေါ့နော်ဟိုသူပါတီတွင်းကိစ္စလွဲရင်ပေါ့ထုတ်ခဲ့တဲ့လူကြီးမလို့ဒါပြဿနာနေတဲ့အတွက်ငါကအဲ့တမလို့ရရှိမှုဟိုဒီလိုဖြစ်တလားဆိုတော့ကျွန်တော်တော့အဲ့လိုလိုမယူဆပါဘူ
းဆိုတော့အခုလက်ရှိမြန်မာနိုင်ငံအခြေအနေမှာဒီပုံစံတိုင်းရှိကိုရွေးကြမယ်ဆိုရင်တော့ဒီတမလို့ကိုကင်တွယ်နိုင်မဲ့တမလို့နဲ့တဟဇာတာဖြစ်အောင်နှိမ့်နိုင်ပြီးတော့တိုင်းပြည်ဒီမိုကရေစီအရွေးရှိကိုပို့ပြီးတော့အချိန်မြန်လာအောင်လုပ်နိုင်မယ့်အလားအလာရှိပါရဲ့လားဆရာကြီးပြော
အာအဲ့ဒါလည်းကျွန်တော်တော်တော်ဟိုအနန္တနဲ့ဖြေရမှာပေါ့နော်ဒီနေ့တမတော်နဲ့ပတ်သက်ပြီးကြံကြွေးမှုဆိုတာတော့ပေါ့နော်လက်တွဲပြီးတော့ဆောင်ရွက်နိုင်စွမ်းရှိတဲ့ပုဂ္ဂိုလ်ကတော့အောင်ဆောင်စုကြံကြွေးရင်ကျွန်တော်တော့အခုထိတော့မမြင်ဘူးခင်ဗျာ။နောက်ဘယ်လိုပြောင်းပြောင်းကျွန်တော်တို့ဒီပုဂ္ဂိုလ်တွေရတာကျွန်တော်ရှားပါတယ်။နောက်တစ်ခုကအခုခက်ခဲနေလို့ပြောရမှာကတမတော်ကိုကြံကြွေးဖို့လို့ကျွန်တော်မြင်စားဘူး။တမတော်လည်းနှစ်ခါစီပေါ်စီဖို့အောက်ကပေးထားတဲ့အခွင့်အနာရီအကုန်လုံးအပြေဝါအပြုတ်အောင်ကြော်သေးတယ်သူယူပြီးဆောင်ရွက်နေတာပါဒေါ်အောင်ဆန်းစုကြည်ရဲ့အဆိုအရဟာလာဒီပြည်ပြင်ကြောင်းလေးကိုတော်လန်ရေးလို့အုံနှုံးနဲ့ကျောင်းလဲဒါမဟုတ်ခင်နဲ့အဲတွဲလက်ပြတော့နေတာလည်းဒီကိုရွေးနေတာအဲရွေးနေတဲ့ဒီလိုဒီကောင်းတဲ့ညာညောင်းတော့မရှိသေးဘူးပေါ့နော်ကျွန်တော်တို့ညှို့လင့်လာတာဒီတဲ့ဒီကိုဟာခုနပေါက်ပေါက်လုံးမလာလို့ဒီနေ့ကတည်းကတော့တောင်းဆောင်ဖို့ဒီ ID ကိုအဲ့ဒါကြာတာမရွေးတဲ့ဘက်ကတမတော်ဘက်ကကြည့်တမတော်ကတော့သူ့ဖွဲ့စည်းပုံခွင့်အာဏာအောက်ကပြည်သူ့တဲ့နေဒီတောင်းဆောင်ဖို့ဒီဖြစ်ဖြစ်ဒီဖြစ်ဖြစ်အဲ့လားသူတို့တဲ့ဘုံတို့ကသူကြောင်းကြောင်းအာသူတို့ဘက်ကလည်းကြောင်းလဲကြမရှိတမတော်မတိုင်းတွယ်နိုင်လို့မရှိရုံနိုင်လို့ဆိုတော့အဲအချက်လက်ကတော့ကျွန်တော်ကစိတ်ခိုင်လုံးမယ်လို့ထင်ပါဘူးခင်ဗျာ
မြန်မာနိုင်ငံအပြင်ဒီအစ်တောင်အရှာရူအရှာရူပေါ့လေငါထိုင်ဝမ်တို့ဆော့ကိုရီးယားတို့တောင်ကိုရီးယားတို့ကြည့်မယ်ဆိုရင်သူတို့စီမံလည်းပဲအာနာရှင်ဗုဒ္ဓကြီးပြီးတော့တရားသားနဲ့တဟဇတာဖြစ်အောင်လုပ်နိုင်တဲ့ဗုဒ္ဓကြီးတွေကတိုင်းပြည်ခေါင်းဆောင်ဖြစ်လာတဲ့အခါနှစ်ဖက်ကိုသူတို့ညှိသွားနိုင်တာတွေ့ရပါတယ်အထူးသဖြင့်ဆိုရင်ချန်ဒူဟံပြည်တဲ့အခါဗုဒ္ဓကြီးနိုတေဝူကတောင်ကိုရီးယားမှာအဲ့လိုစီဗီလီယန်တဲ့ကအလစ်စင်းနဲ့တပ်မတော်ကပြုပြင်ပြောင်းလဲလူလာတဲ့လူနဲ့ညှိပြီးတော့သူဖွဲ့စည်းပုံကိုဆွဲပြီးတော့ဒီမိုကရေစီလမ်းကိုရှောင်လန်းလာခဲ့တာဥစဉ်တောင်ကိုရီးယားဟာတော်တော်ကိုအောင်မြင်ထွန်းပေါက်တဲ့နိုင်ငံကြီးဖြစ်ဖြစ်သွားပါပြီဆိုတော့အဲ့ဒီနမူနာတွေကြည့်မြန်မာနိုင်ငံမှာတော့အဲ့လိုအစီအစဉ်မျိုးတစုံတရာဖြစ်လာနိုင်မဲ့ညှိုးရင်းချက်ကျွန်တော်ထားနိုင်ဘူးလား
ဟုတ်ကဲ့ခင်ဗျာဒီမိကုန်းကလည်းကျွန်တော်ပထမအဦးဆုံးမိကုန်းမှာရှင်နေတယ်လို့ပေါ့နော်ကျွန်တော်တို့ညှိုးရင်းညှိုးရင်းကြပါလေတိုင်းပြည်ကောင်းဖို့အတွက်တရားသားဖြစ်ဖြစ်တမရောကောင်းဆောင်ဖြစ်ဖြစ်ကောင်းဆောင်အောင်ချောက်ရှိဖို့ညှို့လင်းညှို့လင်းပါလေဘယ်လိုခုနကကျွန်တော်တို့ပြောကြတာဆွေးနွေးကြတဲ့ဥပမာလေးလို့ပေါ့ကျွန်တော်တို့ပုံမှန်နိုင်ငံသားရှိလာရင်တော့ဟိုကောင်းတာပေါ့ဒါဆိုကျွန်တော်တင်ပြရတယ်ကျွန်တော်ကတော့ ို့ရှိလာပြအကြောင်းမမြင်ဘူးခင်ဗျအဲခဏကျွန်တော်ဆွေးနွေးတဲ့ဗတ်ဦးသိန်းစိန်ကအဲ့ဒီလိုလုံနိုင်ငံရှိတဲ့ပုံကိုသာဖြစ်ခဲ့ရင်တော့တန်းပြီးတော်လေးတောင်ကောင်းနေစရာကြောင်းရှိတယ်တော်တော်လေးဦးသိန်းစိန်ကလုံနိုင်ငံမရှိခဲ့တယ်လို့နောက်တက်မယ်လို့ပြောတဲ့အခုလက်ရှိအဲတမတော်အကြီးဆုံးဘုဇုံမူကြီးမင်းအောင်ကလည်းလည်းဦးသိန်းစိန်လောက်တော့မှလုံနိုင်ငံရှိမလားမရှိဘူးလို့ကျွန်တော်ကတော့ဟိုငါနဲ့တာတတန်းအတွက်မှာအဲ့လိုသုံးသပ်တယ်ခင်ဗျာဒါကြောင့်ကျွန်တော်ပတ်နိုင်ငံမှာတက်မတော်တွေကအရာရှိဟောင်းဒီဒီမဆိုတန်းပြူကောင်းအောင်ပေါ့နော်လုံနိုင်ငံရှိတဲ့နှလုံးကြီးရဲ့လက်ရုံးကြီးရဲ့နိုင်ငံရေးအဆန်ရှိတဲ့တကယ်လို့ဟိုကြီးကြီးမမတပါရှိတဲ့တက်မတော်ကောင်းဆောင်ကျွန်တော်ကတော့ခုတစ်ချက်မမြင်ဘူးခင်ဗျာ
ဟုတ်ကဲ့ကျွန်တော်ဆုံးနည်းနည်းတွေ့ကြည့်အောင်ပါဆရာအဲ့လိုဆိုတော့ဒီမြန်မာနိုင်ငံအခုဒုတိယအကြိမ်ပေါ်လေဒီဒီမိုကရေစီရွေးကောက်ပွဲကျင်းပလာပြီးရဲ့နောက်ခြေလှမ်းကဘယ်လိုဖြစ်သွားမလဲထင်ပါလဲဆရာဒီတိုင်းပဲနေမလားအဲ့တော့ဘယ်လိုပုံစံမျိုးနဲ့ဒီထက်ရွေးအောင်လုပ်နိုင်ကြမလဲဆရာ
ကျွန်တော်ကတော့ဟို energy ကိုကြော်နိုင်တဲ့ energy ကပူကောင်းအောင်လုပ်နိုင်ဖို့ဆိုတဲ့နိုင်ငံရေးပါတီကတော့ကျွန်တော်ကတော့အမှန်နဲ့ပြောရင်တော့မမြင်သေးဘူးခင်ဗျအဲ့တော့ energy ရရတဲ့မဲတွေကိုရတော့ခွဲယူဖို့ဟိုအဆင့်တော့ပဲဖြစ်နေတယ်။အဲတော့တက်မကြီးဟိုဟို UTP လောက်ကြတာမဟုတ်တက်မတော်ကို UTP လောက်ကြတာမဟုတ်ပဲနဲ့မင်းနေရာရာကြီးလောက်ထားတဲ့နိုင်ငံရေးပါတီဒီကမြားနေတယ်ကျွန်တော်မြင်နေတယ်။ဒါကဒီကလေတိုင်းသားတွေအမိခံတဲ့ပါတီနိုင်ငံမယ်အဒီမလို့ခေါ်တဲ့အလဲကလည်းအမေရိကန်ကြားပြီးတော့အဲ့မှာတက်ခံကြီးကတချို့နေရာမှာဟိုဒီမိုကရေစီကြီးဒီအချင်းချင်းအဆင်မတည်ရင်တက်ခံကြီးကကြားပေါက်ရမယ်တို့တုံးတဲ့ချက်ကတော့တစ်နှစ်လောက်ပဲဆော်ရတယ်ပေါ့
အဲ့တော့2015အပြီးအခုဆောက်လန်းလာတဲ့၄-၅နှစ်အတွင်းမှာဒီမိုကရေစီဘက်ကိုရွေးတဲ့2020နောက်ပိုင်း၄-၅နှစ်ကလည်းပဲဘယ်လိုမှပြောင်းလဲစရာမရှိသေးဘူးလားဆရာအဲ့လိုဆိုတော့ဘယ်လိုများဘယ်အခြေအနေကြောင့်ပြောင်းလဲ
အဲ့ဒါကတော့နည်းနည်းလေးတော့အောက်မြင်တယ်ခင်ဗျာဥပမာဆိုလက်ရှိအမေရိကဦးစီးပြီးလုပ်နေတဲ့ဖွဲ့စည်းပုံပစ္စည်းကသုံးတရာအတိုင်းသာကြည့်ကျွန်တော်ရလာနိုင်တယ်လို့မြင်ပါတယ်အဲ့ဒီအရလာကြည့်တဲ့ technology နေမှာမဟုတ်ဘူးလေ energy ဟာ now energy နဲ့ဒီပေါ်အဲ့ဒီမှာ procedure လို့လာတဲ့နိုင်ငံရေးအားစုကခွဲကြီးပုံပြင်ဆင်ရေးကိုမဟုတ်ချိန်လမ်းနေဖြတ်ပြီးလုပ်ကြမှာဖြစ်တဲ့အတွက်နောက်9နှစ်ဆိုတော့ကျွန်တော်ထင်တယ် democracy ကခု2015လဲတော့ပို့ပြီးတော့ဟိုရလာမယ့်အကြောင်းဖြစ်ပြီးဖြစ်ပါတယ်
ကျန်စံတာစီစဉ်ထုတ်လွှင့်ပေးနေတဲ့မြန်မာရေးသုံးသပ်ချက်ကိုဗုဒ္ဓဟူးနေ့ညပိုင်းမှာတည်ထုတ်လွှင့်ပေးပြီးခုလိုကြာတာပရိနေမနက်ခင်းမှာနောက်တစ်ချိန်ပြန်ပြီးတော့နားဆင်နိုင်ပါလိမ့်ရှင်။ဒီကနေ့သူယုံကြည်ရာစီစဉ်မှာတော့စာရေးဆရာမချာကိုရဲ့ယုံကြည်ရာကိုနားဆင်ကြရမှာပါ။မတ်မိုးဗျူကစီစဉ်တင်ဆက်ထားပါလိမ့်ရှင
်။ဒီမှာကတော့ဘာဖြစ်ယုံကြည်ရဲဆိုတော့ဒီဒီဟာကိုယ်လိုချင်တဲ့အရာတစ်ခုပဲအရင်ကစေစားနေမယ်ဆိုရင်အောင်မြင်မှုဆိုတဲ့အရာတစ်ခုပဲပေါ့နော်။ကျမဆိုလို့ရှိရင်ရေစင်ခါရဲကယူရမယ်ဖြစ်တယ်ပေါ့နော်။အဲ့ဒီအချိန်ခါမှာကျမလူချင်းရဲ့ပြင်ဆင်ရအတွက်ပေါ့နော်။ငယ်ငယ်လေးနဲ့ဟိုစာအုပ်ဆိုင်ရေးဖွင့်တယ်။အဆန်ရှာတယ်။နောက်ပြီးတော့ကျမဒီစာလေးကိုပဲကျမလေ့လာတယ်။ငယ်ငယ်လေးကစာလေးအကုန်ဖတ်တယ်။ဖတ်ပြီးတော့ကျမပညာကိုလည်းစတင်အောင်လုပ်တယ်။ဒါပေမဲ့ကျမတို့အချိန်ကဆိုရင်ပေါ့ဒီအောင်တော့ပဲရတယ်။အဲ့ဒီအချိန်ခါမှာဒီမှာတောင်းနေကိုဒိုဂျင်းနဲ့လမ်းမတစ်ခုပေါ့နော်အဲ့ဒီရဲ့စာရီကိုရောရခဲ့တယ်။အဲ့ညာနဲ့ဒီမှာဘဝတစ်ခုစခဲ့တာပေါ့နော်ဒီမှာမိသားစုဘဝစရဲ။ဒါပေမဲ့အဲ့ဒီမိသားစုဘဝရောက်တော့လေမိသားစုတွေကသားသမီးတွေကိုလည်းစာရီကိုအားကိုးဖို့ပြီးတော့ဘဝမှာကိုယုံကြည်ရဲ့ရန်တစ်ခုရှောက်မယ်ဆိုရင်အဲ့ဒီလမ်းကိုအများပုံမှန်ရှောက်နေဖို့ဆိုတဲ့အားလေးကိုဒီမှာသင်တာပေါ့နော်အဲဥပမာတော့ဟိုသူတို့နုပညာတော့ရှောက်မယ်ဆိုလို့ရှိရင်လေဒီနုပညာလမ်းလေးကိုမှန်မှန်လေးနဲ့ဖြောက်ဖြောက်သွားဖို့ဒါမှဒါတိုင်းတောင်းတရင်ရောက်မယ်အဲ့ဒီလိုပဲအဲ့ဒီဘဝတွေကိုကျမရှောက်ခဲရှောက်ခဲကလေးတွေဟာလေကျမရဲ့ယုံကြည်မှုလမ်းလေးတစ်ခုပဲမှာပဲအောင်မြင်မှုအများကြီးရတယ်အမှုပညာလည်းအောင်မြင်တယ်ပြီးတော့သူတို့တွေပညာရေးမှာဆိုလို့ရှိရင်လေအောင်မြင်တဲ့သာသမီအဖြစ်ကျမပိုင်ဆိုင်တယ်အဲ့ဒီလိုမျိုးပဲသူတို့လည်းအခုတက်ချီလေဒီလိုပဲပုံမှန်လမ်းလျှောက်နေတာပေါ့နော်တောင်တစ်ခုကခါသူအရွယ်ရောက်သွားလို့နေရာကိုဒီလိုကျမပေါက်ပါသွားတဲ့အချိန်မှာကျမဘာထွက်လို့လဲဆိုရင်ကျမလူချင်းနဲ့ပေါ့နော်ဆပင်းလမ်းကြောင်းတစ်ခုကိုအဲ့ဒီအချိန်မှာကျမဘာမှမသိရသေးဘူးဒါပေမဲ့ကျမဘာယုံကြည်လဲဆိုရင်ငါဒီနေ့ ီစာကိုရင်းနေတဲ့ငါရဲ့စာရီးယားငါလိုချင်တဲ့နေရာတစ်ခုမှာရှိနေရဲ့ဆိုအရာကိုကျွန်မယုံကြည်ရတဲ့ကြောင့်မလို့ကျွန်မနေ့တိုင်းစာရေးတယ်ကြပြလေးချစ်ချစ်ဖြစ်မယ်ဆောင်းပါလေးချစ်ချစ်ဖြစ်မယ်ရှယ်ရင်းလုပ်တဲ့စာလေးချစ်ချစ်ဖြစ်မယ်မက်ဆေ့ချ်လေးချစ်ချစ်ဖြစ်မယ်အဲ့ဒီလိုလေးတွေကျွန်မရင်းနေသွားတယ်ဖြစ်ဆိုလို့ရှိရင်နှစ်ပေါင်းက10နှစ်ကျော်သွားပြီပေါ့နော်အဲ့လို10နှစ်ကျော်သွားတဲ့အချိန်မှာကျွန်မအခုယူခြင်းလေးပေါ့စာပေလောကတစ်ခုကိုကျွန်မရောက်လာတယ်အဲ့ဒါကလည်းဘာလဲဆိုတော့ကျွန်မရဲ့ပန်းနိုင်ရင်ကျွန်မယုံကြည်တာပေါ့နော်ကျွန်မဒီလမ်းလေးကိုအရင်ရောက်နေရင်ဒီမှာအပေါ်မှာကျွန်မကောင်းကောင်းလေးပပရရရှုံးနေနေဆိုရဲယုံကြည်ချက်တစ်ခုနဲ့ကျွန်မရှောက်ရင်းရှောက်ရင်းဒီစာပေလမ်းကိုလည်းကျွန်မရောက်လာတယ်အဲ့ဒီတော့စာပေမှာဆိုလို့ရှိရင်လည်းပေါ့နော်ကိုတူးကျင်နေရတာရှိနေကြပြာရှိနေဥတာရှိနေအရာရာပေါ့နော်အခုဆိုလို့ရှိရင် political buy-in ရှိနေအဲ့ဒီဟာတွေအကုန်လုံးကိုတစ်ခုချင်းလေးလာခြင်းလေးလာခြင်းအပြင်စာပေတွေအားလုံးကျွန်မလူချင်းနဲ့စာပေကိုနောက်ဆုံးပေါ့ကျွန်မကနေပြီးအားကြီးပေါ့မလုံးနိုင်တဲ့အနေမှာကျွန်မလူချင်းနဲ့အစ်စ်လေးကျမတက်ချင်တဲ့အချက်တွေအဲ့ဒါတွေအကုန်လုံးဝင်ရတယ်ဆိုတာကိုကျမယုံကြည်ရပါတော့အခုလည်းလက်တွေ့မှာလည်းကျမအဲ့ဒီလောက်လောက်အဖြစ်ကြီးကျမရတယ်အဲ့ဒီကြောင့်မို့လို့ဒီလောင်းလောင်းကိုဒီကလေးတွေဆိုရင်လည်းဒီကလေးတွေဖြစ်ဖြစ်ကျမဗာပြောလဲကိုလျှောက်ချင်တဲ့တန်းနိုင်ရဲ့လမ်းကိုဂျုံဂျုံကြည့်ကြည့်နဲ့လျှောက်ဒီလေးလျှောက်တယ်မနေ့ကမလျှောက်ဘူးဆိုရင်တော့မရဘူးအဲ့ဒီလျှောက်လမ်းလောင်းလေးကိုတော့နေ့တိုင်းတော့လျှောက်ရမှာဒီလမ်းလေးလျှောက်ရင်းလျှောက်ရင်းနဲ့ဒီလမ်းလေးကခက်နေလေစုခုတ်ရှိနေလေကိုဒီစုခုတ်လေးကိုပဲတာတာရရလေးလျှောက်သွားနိုင်တဲ့လမ်းဖြစ်တယ်ခုခေတ်လူငယ်ဆိုလို့ရှိရင်လည်းသူတို့လျှောက်လို့ရတဲ့လမ်းတွေရှိရဲ့အဲ့ဒီဟာတွေကိုလေ့လာရင်းနဲ့ပုံမှန်လေးလျှောက်မှဆိုလို့ရှိရင်ကိုတကယ်ကိုအောင်မြင်တဲ့နေရာတစ်ခုကိုရဖို့တင်ချရဲဆိုတာကိုတော့ကျွန်မရင်းရင်းကြည်ကြည်ပြောနေတာလို့ပြော
အပတ်စဉ်ကျင်းဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေအီးမေးလ်လိပ်စာburmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာကျွန်တော်ပြန်ဆက်သွယ်ပါမယ
်သူယုံကြည်ရာစီစဉ်ကိုနားဆင်ကြရတာဖြစ်ပါလေရှင် VOA American တန်ရဲ့2019ခုနှစ်အောက်တိုဘာလ3ရက်ကြာသပတေးနေ့မနက်ခင်းအစီအစဉ်တွေကိုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။အခုမနက်ခင်းထုတ်လွှင့်ပေးခဲ့တဲ့တနအီစာအစီအစဉ်အစဆုံးကိုမနက်8:00ကနေ9:00အထိလိုင်းဒိုမီတာ20 kHz 15113ညလိုင်းဒိုမီတာ25 kHz 11823ညလိုင်းဒိုမီတာ32 kHz 9335တို့ကနေပြန်ပြီးတော့ဖန်ယူနှာစင်နိုင်ကြပါလိမ့်ရှင်။ခုကြာသပတေးနေ့ညပိုင်းမှာတော့ကျမရေကန္တာဥအောင်ခေရဲ့မြမအရေးသုံးသပ်ချက်နဲ့တိုင်းရင်သတင်းလွှာစတဲ့သတင်းပတ်စင်ကန္တာတွေကိုလည်းနှာစင်ကြရဖို့ရှိပါတယ်ရှင်အခုကြာသပတေးနေ့မနေ့ခင်ထိတ်တန်းရောက်နေတဲ့ဒေသတွင်းနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုဒေါက်ခင်မျိုးသက်ကပြောပြပေးပါဦးမယ်ရှင်
သမရဒေါ်နယ်ထရန့်ရဲ့ယူကရိန်းနဲ့သဘောတူညီချက်ယူထားတာတွေနဲ့ပတ်သက်တဲ့ဆေးရစတဲ့တွေရဖို့ဆင့်ခေါ်နိုင်မယ်လို့မျှော်လင့်နေတယ်။အောက်လတော်ထင်းကျုပ်ထားတဲ့တိုက်ခန်ဒီမိုကရက်ပါတီခေါင်းဆောင်တွေကသမရအင်ဂျူရောကိုဗိုလ်တဖူးနေမှာတတိပေးလိုက်ပါတယ်။သမရကိုတရားဆွဲဆိုနိုင်မှုအတွက်ကြိုးစားနေတဲ့လွှတ်တော်ရေးကော်မတီရဲ့ပန်ကြားချက်တွေကိုပူးပေါင်းဆောင်ရွက်ဖို့ရှိမရှိဗိုလ်တဖူးနေတဲ့သတင်းစာရှင်းလင်းပွဲမှာသတင်းတောက်တွေရဲ့မေးမြန်းချက်ကိုသမရကသူဟာအမြဲတမ်းပူးပေါင်းဆောင်ရွက်ကြောင်းပြောကြားခဲ့ပါတယ်။ဥရောပလင်းတိချောက်ရေးကုမ္ပဏီ Airbus ကိုဥရောပသမဂ္ဂ EU ကတရားမဝင်ထောက်ပံ့ခြင်းတွေပေးခဲ့တဲ့ကိစ္စနဲ့ပတ်သက်ပြီးအမေရိကန်နိုင်ငံကကမ္ဘာကုန်သွယ်ရေးအဖွဲ့တင်ကြားထားတဲ့ကိစ္စမှာအမေရိကန်နိုင်ငံဘက်ကအနိုင်ရလိုက်ပါတယ်။ဒီလိုအနိုင်ရတဲ့အတွက်စံချိန်တင်ရောချင်းငွေအမေရိကန်ဒေါ်လာ 9.5 ဘီလီယံကိုရရှိမှလည်းဖြစ်ပါတယ်။တချိန်နဲ့မှာပဲ EU ကိုပြစ်ဒဏ်ခတ်တဲ့အနေနဲ့အမေရိကန်ကဥရောပသမဂ္ဂကလည်းတွင်းကုန်အမျိုးမျိုးပေါ်မှာအောက်တိုဘာ16ရက်နေ့ကစပြီးတွင်းကုန်ခွန်တွေကိုစီးကျပ်သွားတော့မှာဖြစ်ပါတယ်။အိန္ဒိယပါကစ္စတန်နဲ့နိုင်ငံများတင်းမာမှုမြန်မာလာတဲ့အတွက်နျူကလ িয়ার လက်နက်တုံးတိုက်ပွဲဖြစ်လာခဲ့နေဆိုရင်လူသန်းပေါင်း100ကျော်ရုတ်ရက်သေဆုံးပြီးတော့တစ်ကမ္ဘာလုံး10ဆုနှစ်တခုကြာအငတ်ပေးကြရောက်နိုင်နေဆိုရဲသူတေသနာဆန္ဒတရက်ကိုဗိုလ်တဖူးနေမှာထုတ်ပြန်လိုက်ပါတယ်။အိန္ဒိယနိုင်ငံမှာ1869အောက်တိုဘာ2ရက်နေ့မှာမွေးဖွားခဲ့တဲ့အိန္ဒိယနိုင်ငံဖခင်ကြီးမဟာတမဂန္ဒီရဲ့နှစ်150ပြည့်မွေးနေ့ကိုဗိုလ်တဖူးနေကကျင်းပနေပါတယ်။အိန္ဒိယလွတ်လပ်ရေးတပ်သားမကနိုင်ငံတွင်းတန်ရှင်းရေးအတွက်လုပ်ခဲ့တဲ့ဂန္ဒီနှစ်150ပြည့်အထိမ်းအမှတ်ဖြင့်ဝန်ကြီးချုပ်မိုးရီကလူသန်းပေါင်း1300ရှိတဲ့အိန္ဒိယမှာလူမြင်ကွင်းမဆန်ဆွတ်မှုမရှိတော့ဘူးလို့ကြေညာလိုက်ပါတယ်။
ကြာသပတေးနေ့မနက်ခင်းထိတ်တန့်ရောက်နေတဲ့ဒေသတွင်းနဲ့နိုင်ငံတကာသတင်းကျဉ်းချုပ်ကိုဒေါက်ခင်မျိုးသက်ကြေညာပေးသွားတာဖြစ်ပါတယ်။အခုမနက်အစီအစဉ်ထုတ်လွှင့်ရင်းမှုကမတ်အင်ဂျင်နီယာဖြစ်ပြီးအသံဖန်းအင်ဂျင်နီယာကတော့ကေဗင်ဖောက်လာဖြစ်ပါတယ်ရှင်။
ဒီကနေ့ညနေပဲ6နာရီခွဲကနေ9နာရီထိထုတ်လွှင့်မဲ့အစီအစဉ်တွေကိုလိုင်းဒိုမီတာ18နဲ့19 25လို့ကနေတိုက်ရိုက်ဖမ်းယူနိုင်စေနိုင်ကြပါတယ်။ VOE သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေ။ VOE ကိုနားဆင်အားပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington.